Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ် January 29ရက်တနင်္လာနေ့ညပိုင်း 9:30 အထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190ကနေထုတ်လွှင့်ပေးနေပါပြီရှင်။ကျမနန်းလောက်ပါအခုညပိုင်းစီစဉ်ရေးတာဝန်ယူတင်ဆက်တော်မှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါအာဖဂန်နစ္စတန်ကစစ်တကယ်သူတို့ခုဒီကနေ့တိုက်ခိုက်ခံရပြီးစစ်သားတဒါဇင်လောက်သေဆုံးခဲ့ရပါတယ်ဂျိုရုဆက်သွဲရေးလမ်းပြမြေပုံကြောင့်ပြည်ပမှာရှိတဲ့အမေရိကန်လျှို့ဝှက်တပ်စခန်းတွေပေါက်ကြားတယ်ဆိုတဲ့သတင်းတွေထွက်လာပြီးနောက်မှာတော့အမေရိကန်စစ်တပ်ကမူဝါဒတွေကိုပြန်ပြီးတော့သုံးသပ်နေပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင
်ကောင်းပါပြီရှင်ရှခိုင်မျိုးရပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်နဲ့ဆိုင်ဆရာကိုဝေဟင်အောင်တို့ကိုရတေတောင်မြို့နယ်တရားရုံးမှာတိကနဲ့ရုံးထုတ်ပြီးတော့နိုင်ငံတော်အကြီးညိုပြက်စီမှုပုံမှမတရားအသင်းဆက်သွဲမှုပုံမှတွေနဲ့တရားစွဲဆိုလိုက်ပါတယ
်ဟိုရစတဲ့ကြီးဥပဒေပုံမှ905ခါခွေးသန်းနေနေတမှုစွဲတယ်နောက်မတရားသည်အဲဥပဒေပုံမှဆိုင်ခွန်တင်းနေတမှုစွဲတယ်
ရှင်းနေတော့အင်းနုစိန်ပြောတာရပါရှင်အပြည့်စုံကတော့မကြခင်ကြမှာပါဒါအပြင်ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yang Hailey နဲ့ရှမ်းလူမှုအဖွဲ့အစည်းတို့တွေ့ဆုံတဲ့တွင်ပညာရေးအသုံးစရိတ်မြင့်တင်ပေးဖို့ဆန္ဒထုတ်ပေါ်တောင်းဆိုကြတဲ့တက္ကသိုလ်ကျောင်းသူကျောင်းသား40ကျော်ကိုကြောင်းထုတ်လိုက်တဲ့အပေါ်ဝေဖန်မှုတွေကိုလည်းကြားမှာဖြစ်တယ်လို့ဥပဒေအကြံပေးတရားလွတ်တော်ရှင်းနေဦးကိုနေရန်ကုန်လက်စိတ်မှာတနက်နေ့လှုပ်ကြံတက်ဖြတ်ခံရတဲ့တနစ်ပြအခမ်းအနားကျောင်းတွေကိုလည်းကြားမှာပါဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ်အခုရင်ဆုံးတော့ဒီကနေ့ညပဲထိတ်တန့်ရောက်တဲ့တွေကိုမှတ်သိကြထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကစစ်တပ်ကတို့တခုမှဒီကနေ့တနင်္လာနေ့မနက်ပိုင်းတိုက်ခိုက်ခံရမှုအတွင်းအာဖဂန်မျိုးသားစစ်တပ်ကတပ်ဖွဲ့ဝင်12ဦးသေဆုံးပြီး16ဦးထဏ်ရာရပါတယ်စစ်တပ်ကတို့ကိုလုံခြုံရေးယူထားတဲ့တပ်ဖွဲ့ကိုတိုက်ခိုက်တာဖြစ်ပြီးစစ်တပ်ကတို့ကိုမဟုတ်ဘူးလို့ကာကွယ်ဝန်ကြီးဌာနပြောခွင့်ရဒီလတ်ဝါဇီရီကပြောပါတယ်မာရှယ်ဖာဟင်အမျိုးသားကာကွယ်ရေးတပ်ကတို့အနီးမှာမိုးလင်းပြီးချိန်အထိဆက်ပြီးတိုက်ခိုက်ခဲ့ကြတယ်လို့မျက်မြင်တွေ့သူတွေကပြောပါရယ်အသေးခံဘုံခွဲသမား5ဦးကတိုက်ခိုက်ခဲ့တာလို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုသွားပါရယ်ပထမ2ဦးကအဝင်ပေါက်မှာအသေးခံဖောက်ခွဲလိုက်ပြီးကြံ3ဦးတို့ကအထက်ကိုဝင်ဖို့ကြိုးပမ်းခဲ့ကြတာမှာအဲ့ဒီတဲက2ဦးကိုအာဖဂန်အမျိုးသားတပ်ကပြစ်တက်လိုက်ပြီး2ဦးကိုတော့အသေးခံဘုံနဲ့အတူဖမ်းမိခဲ့ပါရယ်တိုက်ခိုက်မှုကသူတို့လောက်ရဖြစ်တယ်လို့ Islamic အစိုးရအဖွဲ့ IS ကသူတို့ရဲ့ AMEC သတင်းအေဂျင်စီကနေပြောဆိုထားပါတယ်။ကာဘူးမြို့တော်မှာရဲတပ်ဖွဲ့ဝင်တွေအပါအဝင်လူပေါင်း100ကျော်သေဆုံးခဲ့ရတဲ့ပြီးခဲ့တဲ့သတင်းဖတ်ကုန်ပိုင်းတိုက်ခိုက်ခံရမှုကြီးအပြီးရပ်ပိုင်းအတွင်းဒီကနေ့ထပ်ပြီးတိုက်ခိုက်ခံရတာဖြစ်ပါတယ်ရှင်
။အားကစားလို့ရမှာတုံးတဲ့ GPS ဂျိုရုဆက်သွယ်ရေးလမ်းပြမြေပုံကြောင့်နိုင်ငံခြားကအမေရိကန်လှည့်ဝှက်တပ်စခန်းနေရာတွေပေါက်ကြားနေတယ်လို့သတင်းတွေထွက်လာပြီးအမေရိကန်စစ်တပ်အနေနဲ့ဒီလုံခြုံရေးပြဿနာအတွက်မူဝါဒပြန်သုံးသပ်နေပါတယ်။အင်တာနက်မှာကြီးနေတဲ့တက္ကပါလုံးလွှမ်းခြုံဖော်ပြထားတဲ့ဒီ GPS အားကစားမြေပုံထဲမှာလူသန်းပေါင်းများစွာလမ်းလျှောက်တာပြေးတာနဲ့စပိန်စီးတာတွေအများဆုံးလုတ်တဲ့လမ်းကြောင်းတွေကိုပြီးခဲ့တဲ့နိုဝင်ဘာလမှာထုတ်ပြန်လိုက်ရမှာနိုင်ငံခြားရောက်အမေရိကန်စစ်သားတွေပြေးတဲ့လမ်းကြောင်းတွေလည်းပေါ်ထွက်လာခဲ့တာပါ။ Fitbit, Garmin နဲ့ Polar တို့လို GPS ဆက်အစိတ်အပိုင်းတွေကိုသုံးပြီး Global Heat Map လို့ခေါ်တဲ့ဒီအားကစားလုပ်တဲ့လမ်းကြောင်းပြမြေပုံကိုဖော်ပြပေးတဲ့ Strava Company အနေနဲ့သူစီမံမှတ်ပုံတင်ထားတဲ့အားကစားလုပ်သူတွေရဲ့2015ခုနှစ်ကနေ2019 September အထိအားကစားလုပ်တဲ့လမ်းကြောင်းပေါင်း10သန်းကိုအခုလိုထုတ်ပြန်ခဲ့ရမှာပုဂ္ဂလိကနေရာဒါမှမဟုတ်သတင်းမထုတ်ပြန်စေချင်တဲ့နေရာလို့မှတ်ပုံတင်ထားသူတွေအမှတ်အသားပြခဲ့တဲ့နေရာတွေကိုချန်လက်ထားခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အခုတော့ Australia ကျောင်းသား Nathan Rusa ကလုံခြုံရေးကြောင့်လိလာရင်းတဲ့ဒီအင်တာနက်မြေပုံကိုကြည့်ခဲ့ရကနေအခုလိုနိုင်ငံခြားကအမေရိကန်တပ်စခန်းတွေကိုထင်ထင်ရှားရှားမြေပုံပေါ်မှာမြင်တွေ့လျက်ရတဲ့အကြောင်းထောက်ထား link ကို Strava Community ပို့လိုက်တဲ့အကြောင်း Washington Post သတင်းစာကသတင်းထုတ်ပြန်လိုက်ပါတယ်ဒီမြေပုံထဲမှာအားကစားလှုပ်ရှားမှုနေရာအများစုကိုအမေရိကန်နောက်ဥရောပဂျပန်ဘရာဇီးတို့မှာတောက်ပတဲ့လျောင်းနဲ့ဖော်ပြထားပေမဲ့စစ်ဖြစ်နေတဲ့ Iraq, Syria နဲ့ Afghanistan တို့မှာတော့နေရာအများစုကမှောက်မဲနေပြီးအမေရိကန်လှုပ်ဝက်စစ်ကန်နေရာတွေတဝိုက်မှာတော့ထင်းကနေအယောင်တောက်နေတာကိုဒီကျောင်းသား Risa ကတွေ့ရှိလိုက်တာဖြစ်ပါတယ်ခင်ဗျာ
ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေဒီကနေ့တနင်္လာနေ့မှာ Washington DC မြို့တော်ကိုလာရောက်ပြီးသမ္မတဒေါ်နယ်ထရန့်နဲ့အလို့သဘောနေ့လယ်စာအတူစားသုံးမှာဖြစ်တယ်လို့အီရန်ဒုံးကျည်အစိတ်အပိုင်းတွေလို့ဆိုရတဲ့ကိုစန့်စစ်ဖို့တွားကြည့်ကြမှာလည်းဖြစ်ပါတယ်။တာရိုပြစ်ဒုံးကျည်အပိုင်းစာကြီးတွေကိုကောင်စီအဖွဲ့ဝင်တွေကြည့်ရှုစန့်စစ်ခွင့်ရမှာပါ။ Washington ကစစ်စခန်းတစ်ခုထဲမှာထားထားတဲ့အဲ့ဒီဒုံးကျည်အပိုင်းစာတွေအကြောင်း ပြီးခဲ့တဲ့ဒီဇင်ဘာလသတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟိတ်လေးကဖွင့်ချပြောဆိုထားတာပါ။ယမန်နိုင်ငံကဟူသီသဘုံတွေကိုအီရန်ကတရားမဝင်လက်နက်တပ်ဆင်ပေးနေတယ်ဆိုတာဒီဒုံးကျည်အပိုင်းအစတွေကညင်းမရအောင်တက်တည်ပြနေတယ်လို့သံအမတ်ကြီးဟိတ်လေးကပြောခဲ့တာပါ။အဲ့ဒါကိုအီရန်မှာလုပ်ပြီးယမန်ကဟူသီစစ်သွေးကြွတွေစီပို့ခဲ့တယ်။အဲ့ဒီကနေမှဆော်ဒီအာရေဗျားကအပြစ်မဲ့ရက်သားရာပေါင်းများစွာတေးကျေစေဖို့အတွက်အရက်ဖက်လေးစိတ်တစ်ခုကိုပြစ်ကတ်ခဲ့တာပါလို့သံမတ်ကြီးဟေလေးကဒီဇင်ဘာလတုန်းကပြောဆိုခဲ့တာပါ။ယမန်သဘုံတွေအပေါ်နိုင်ငံတကာလက်နက်ခဲယံရောင်းချမှုပိတ်ပင်ကန့်သတ်ထားတာကိုချိုးဖောက်တဲ့အတွက်အီရန်နိုင်ငံအနေနဲ့တာဝန်ရှိတယ်ဆိုတာကုလသမဂ္ဂမှာပြောဆိုဖို့စီစဉ်ထားတယ်လို့လည်းအမေရိကန်ဘက်ကပြောဆိုထားပါတယ်ရှင်။
ကနေဒါမက္ကဆီကိုနဲ့အမေရိကန်နိုင်ငံတွေကကုန်သွယ်ရေးအကြီးအကဲတွေအနေနဲ့ NAFTA လို့တူကခေါ်တဲ့မြောက်အမေရိကလူလတ်စွာကုန်သွယ်ရေးစာချုပ်အတွက်နောက်ဆုံးပြန်လည်ညှိနှိုင်းဆွေးနွေးခဲ့တဲ့လုပ်ငန်းစဉ်ကြောင့်ဒီနေ့သတင်းထုတ်ပြန်ဖို့ရှိနေပါတယ်။ဒီကောင်းဆောင်တွေအနေနဲ့အကောင်းမြင်သဘောရှိနေပေမဲ့ဒီလုပ်ငန်းစဉ်ကြောင့်နီးနီးကပ်ကပ်တည်ထားသူတွေကတော့ဒီနောက်ဆုံးသဘောတူချက်ပြန်ရဖို့သတ်မှတ်ထားတဲ့မတ်လထက်နောက်ကျမှသာသဘောတူချက်တွေဖြစ်လာဖို့များတယ်လို့သုံးသပ်ထားကြပါတယ်။ဒီသုံးနိုင်ငံအနေနဲ့အခု NAFTA ညှိနှိုင်းဆွေးနွေးပွဲတွေကိုပြီးခဲ့တဲ့2019နှစ်ကုန်ကနေမှအပြီးသတ်နိုင်ဖို့အရင်ကြိုးစားခဲ့ပေမဲ့တင်းမာနေတဲ့ကိစ္စရပ်ပေါင်းများစွာအတွက်ဘုံသဘောတူညီချက်ရအောင်လုပ်ရဖို့လိုလာမှုဒီအရင်နောက်ဆုံးသတ်မှတ်ရက်ကိုလည်းနောက်ဆုတ်ခဲ့ရပူပါတယ်။အခုနောက်ဆုံးကနေဒါနိုင်ငံမွန်ထရီယယ်မြို့မှာလုပ်တဲ့ညှိနှိုင်းပွဲမှာတော့မော်တော်ကားစက်ရုံဆိုင်ရာအငင်းပွားမှုဖြစ်ရှင်းရေးလုပ်ငန်းစဉ်နဲ့ဥပဒေကိစ္စရပ်တွေပါဝင်နေပါတယ်။အမေရိကန်ဘက်ကတော့ဒီပြဿနာဖြစ်ရှင်းရေးလုပ်ငန်းစဉ်အများစုကိုပယ်ဖျက်ပြီးမော်တော်ယာဉ်ထဲမှာထည့်ရမယ့်ပစ္စည်းတွေထဲမှာအမေရိကန်ပစ္စည်းပါဝင်မှုရာခိုင်နှုန်းကိုမြှင့်တင်လိုပါတယ်။ဒီအပြင်ဒီ NAFTA ကုန်သွယ်ရေးစာချုပ်9နှစ်သက်တမ်းရှိလာချိန်မှာအခုသုံးနိုင်ငံလုံးကဒီစာချုပ်ဆက်အသုံးပြု၍သဘောတူတဲ့အခြေအနေကလွဲလို့ဒီစာချုပ်ပြက်ပြက်ပြီးသားဖြစ်တယ်ဆိုတဲ့အပိုက်ကိုလည်းထည့်ဖို့အမေရိကန်ဘက်ကအဆိုပြုထားပါတယ်ခင်ဗျာ
။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းစီစဉ်ရဲ့တင်းလာနေညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်လူမှုကွန်ရက်ဆိုရှယ်မီဒီယာအသုံးပြုသူတွေကိုတန်းနဲ့ချီတဲ့ follower အတုတွေရောင်းချခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့လုပ်ငန်းကြီးတစ်ခုကိုနယူးယောက်ပြည်နယ်ရှင်နေချုပ် Eric Schneiderman ကစုံစမ်းစစ်ဆေးမှုစတင်လိုက်ပါပြီ။ကြော်ကြားသူတွေအားကစားသမားအကျော်အမော်တွေနဲ့နိုင်ငံရေးသမားတွေကိုဒီဘူးမီကုမ္ပဏီက follower အတုတန်း200ကျော်ရောင်းချခဲ့တဲ့အကြောင်း New York Times သတင်းစာကရေးသားပါတယ်။နယူးယောက်ဥပဒေအရလူတယောက်လိုတုပပြုတ်လောက်တာတွေလိညာလှည့်ပြားတာတွေကတရားမဝင်လောက်ရဖြစ်တယ်လို့ပြည်내ရှင်းနေချုပ်က Twitter လူမှုကွန်ရက်မှာရေးသားပါတယ်။ခိုးယူထားတဲ့အချက်လက်တွေကိုတုံးထားတဲ့ account တွေရောင်းချပုံရတဲ့အပေါ်ကုမ္ပဏီကိုစတင်စုံစမ်းစစ်ဆေးနေတဲ့အကြောင်းရှင်းနေချုပ်ကရေးသားခဲ့တာပါ။အနည်းဆုံး account 5000ခွဲလောက်ရှိတဲ့ account တွေက Twitter ကလူတွေရဲ့နာမည်ရုပ်ပုံနဲ့နေရက်တွေနဲ့တခြားကတခြားအချက်လက်တွေကိုရယူထားတယ်လို့လဲ New York Times သတင်းစာကြီးကရေးသားတာပါအမေရိကန်ပြည်ထောင်စုတွင်းကပြည်နယ်တွေအပါအဝင်တခြားနိုင်ငံပေါင်းဒါဇင်နဲ့ချီပြီးဒါဇင်ပေါင်းများစွာကစီကလူတွေစီကလည်းအချက်လက်တွေခိုးယူခံခဲ့ရတယ်လို့သတင်းစာကြီးမှာဖော်ပြထားပါတယ်လူမှုကွန်ရက် Social Media မှာ follower အရေးအတွက်များတယ်ဆိုတာကဩဇာတက်ရောက်မှုရှိတယ်ဆိုတာရဲ့သရုပ်ဖြစ်ပြီးဒီအကောင့်ပိုင်ရှင်အပေါ်လူတွေရဲ့အမြင်မှရောနောက်ငွေရေးချေးရေးညှိနှိုင်းတဲ့နေရာတွေမှာပါအကျိုးအမြတ်ရှိစေနိုင်တာပါဒီဘူးမီရဲ့ website မှာတော့ Twitter, YouTube, LinkedIn နောက် Vimeo တို့အပါအဝင် social media တွေအတွက် follower 5သိန်းကျော်အထိဝယ်ယူနိုင်တဲ့အကြောင်းဈေးနှုန်းကတော့$12ကနေစကြောင်းဖော်ပြထားပါတယ်ရှင်
တောင်ကိုရီးယားနိုင်ငံမှာကျင်းပမယ့်2018ခုနှစ်ပျုံချန်းဆောင်ရွက်သည့်အိုလံပစ်ပွဲတော်အတွက်ကမ္ဘာတဝန်းကထောင်ပေါင်းများစွာသောဧည့်သည်တွေရောက်လာဖို့သတင်းနှစ်ပတ်လောက်လုံမှာပဲတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံတို့မှာတုတ်ကွေးကူးစက်ဖြစ်ပွားနေကြောင်းထုတ်ပြန်ထားပါတယ်။ရှားသည့်တုတ်ကွေး H1N1 ဖြစ်ပွားသူ8000ကျော်အထိပြုတွေ့ရှိထားကြောင်းမြောက်ကိုရီးယားပြည်သူ့ကျန်းမာရေးဌာနကထုတ်ပြန်ခဲ့ပါတယ်။တုတ်ကွေးတန်ရရှိသူ32000လောက်ရှိပြီးကူးစက်ဖြစ်ပွားမှုတွင်ကလင်းငယ်သုံးဦးနဲ့လူကြီးတူသေဆုံးခဲ့ရကြောင်းမြောက်ကိုရီးယားချမ်းမိုက်ဝန်ကြီးဌာနတာဝန်ရှိသူတွေကိုကိုးကားပြီးချက်ချင်းနေတဲ့ကဖော်ပြထားပါတယ်မြောက်ကိုရီးယားနိုင်ငံတော်ဘက်မှာကူးစက်ဖြစ်ပွားနေတာမှာဖြစ်ပွားမှု28%ကမြို့တော်ပျုံယဲမှာဖြစ်နေတယ်လို့လည်းပြောဆိုထားပါတယ်အခုလိုအချိန်မှာ ဒီသတင်းပတ်မကောခင်ပိုင်းကပဲတောင်ကိုရီးယားနိုင်ငံကဆိုမျိုးတော်အနီးကချက်ချံတစ်ခုမှာ H5N1 တုတ်ကွေးတွေတွေ့ခဲ့ရပါတယ်။တုတ်ကွေးတွေ့တဲ့မွေးမြေခြံတွေကနေချက်ကောင်ရင်၅သိန်းသုတ်တင်ပြီးကြက်ဥ၄သိန်းခွဲဖြည့်ဆည်းပြဖို့ခရိုင်အာဏာပိုင်တွေကညွှန်ကြားချက်ထုတ်ထားပါတယ်ခင်ဗျာ
။နိုင်ငံတကာမတန်ဆွမ်းအားကစားကော်မတီ IPC ကတောင်ကိုရီးယားနိုင်ငံပြုံချန်ဆောင်ရသည့်အားကစားပွဲမှာရုရှားအားကစားအဖွဲ့ဝင်ရောက်ရှင်ပြိုင်ခွင့်တားမြစ်ထားပေမဲ့ရုရှားအလံအောက်မှာတတိပုဂ္ဂလကစားသမားတွေအနေနဲ့တော့ပါဝင်ရှင်ပြိုင်ခွင့်ပြုမှာဖြစ်ပါတယ်။ရုရှားမတန်ဆွမ်းအားကစားကော်မတီ RPC ကိုအရင်ကတားမြစ်ဆေးဝါးအသုံးပြုမှုနဲ့ဆက်ဆက်ပြီးတားမြစ်တဲ့အကြောင်း IPC ရဲ့ဒီကနေ့ထုတ်ကြေညာချက်မှာပြောဆိုပါတယ်။ဒါပေမဲ့တားမြစ်ဆေးမသုံးဆွဲရေးဆောင်ရွက်ချက်တွေမှာရုရှားကော်မတီဘက်ကတိုးတက်မှုတွေရှိတာကိုအတိအမှတ်ပြုတဲ့အနေနဲ့အားကစားသမားတွေကိုတတိပုဂ္ဂလတွေအဖြစ်ရှင်ပြိုင်ခွင့်ပြုလိုက်တာဖြစ်ပါတယ်ရှင်။
နယူးယောက်မြို့မှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့အနှစ်60မြောက် Grammy ဂီတဆုပေးပွဲမှာ Bruno Mars ကဒီနှစ်အတွက်အကောင်းဆုံးတေးဖန်နေမှုအကောင်းဆုံးတေးတက်ပြားဆုနဲ့အကောင်းဆုံးတေးသချင်းဆုတွေကိုစကူရရှိသွားပါတယ်။ R&B တေးဂီတမျိုးစားမှာလည်း Mars ကပဲအကောင်းဆုံးတေးတက်ပြားဆုအကောင်းဆုံးဖျော်ဖြေမှုဆုနဲ့အကောင်းဆုံးတေးသချင်းဆုတွေကိုရရှိသွားပါတယ်။ 24K Magic တက်ပြားအတွက်ရခဲ့တဲ့ဆုကိုလက်ခံရမှာ Mars ကဒီတက်ပြားတွေကသချင်းတွေကိုအချစ်ခံစားခြင်းနဲ့ရေးခဲ့တာဖြစ်တာမို့ဒီကိတာတန်နဲ့အတူစီမျောလိုက်ပါပြီးအားလုံးကိုဝိုင်းကစေချင်တယ်လို့ပြောခဲ့ပါတယ်။မာစနေနဲ့နာမည်ကြီး rap အဆိုတော့ Cardi B နဲ့တွဲပြီးတော့လဲသူတို့ရဲ့နာမည်ကြီးသချင်းတွေကိုစင်ပေါ်မှာမနေ့ကဖျော်ပြခဲ့ပါတယ်။နောက်နာမည်ကြီးဆိုတော့ Pink ကတော့ဂျင်းပေါင်းမီနဲ့ T-shirt ဝတ်ပြီးသူမရဲ့နောက်ဆုံးတက်ပြား Why Hearts Can't Be Broken ကိုစင်ပေါ်မှာတယောက်တည်းရက်ဆိုသွားခဲ့ပါတယ်ခင်ဗျာ။ Direct from Washington
တနင်္လာနေ့ညဘက်ထိတ်တန့်ရောက်တဲ့တွင်ကိုမှတင်ငေးထိုင်တဲ့ကိုဝင်းမင်းတို့ကကြေညာပေးကြတော့ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နာဆင်နိုင်ပါတယ်။အခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။ရခိုင်မျိုးရပါတီ ANP ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ရဲ့နဲ့စာရေးဆရာကိုဝေဟင်အောင်တို့ကိုရတဲ့တော်မျိုးနဲ့တရားရုံးမှာဒီကနေ့ရုံးထုတ်ခဲ့ပြီးနိုင်ငံတော်အကြီးညိုပြက်စီမှုပုံမှမတရားအသင်ဆက်သွယ်မှုပုံမှတွေနဲ့တရားစွဲဆိုလိုက်ပါတယ်။သူတို့နှစ်ဦးကိုစစ်တွေအချင်းထောင်ကနေရတဲ့တော်တရားရုံးကိုခေါ်ဆောင်လာတဲ့ရေလန့်ခီဟာအနေအများလို့နဲ့လို့လည်းအမှုလိုက်ရှင်တွေကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့ကွန်ညာဝင်းအောင်ကတင်ပြထားပါတယ်
။မြောက်ဦးအဓိကရုံးနဲ့ဆက်ဆက်ပြီးစစ်တွေအချင်းထောင်မှာဖမ်းဆီးချုပ်နှောင်ထားတဲ့အမ်းမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာကိုဝေဟင်အောင်တို့ကိုရသေတော်မျိုးနယ်တရားရုံးမှာနိုင်ငံတော်အကြီးညိုပြက်စီမှုပုံမှန် 905 ခါခွေးကားငယ်အပြင်မတရားအသိပုံမှန်ဆက်ခွန်မြင်းဆောင်တစ်တို့နဲ့ဇန်နဝါရီလ29ဒီကနေ့မှာအစိုးရဘက်ကအမှုဖွင့်တရားစွဲဆိုလိုက်ကြောင်းစာရေးဆရာကိုဝေဟင်အောင်အတွက်ရှေ့နေအဖြစ်လိုက်ပါဆောင်ရွက်မဲ့ရှေ့နေတော်အေးနုစင်ကပြောပါတယ်
အမှုစားတင်စွဲဆိုလိုက်တာပေါ့ရစတကြီးဥပဒေပုံမှန်905ခါခွေးကန်းနဲ့နေတမှုစွဲတယ်။နောက်မတရားသည်အဲဥပဒေပုံမှန်ဆက်ခွန်တင်းနဲ့တမှုစွဲတယ်။အခုစွဲတင်နေအဆင်ပဲ။ဒီနေ့ကျမတော့ဥပဒေအောင်ကမှုလိုက်ပေးမယ်ဆိုပြီးတော့ရှင်းနေကိုယ်စလေလွှဲစာတင်သွင်းတယ်ပေါ့
။စိုင်းစရာကိုဝေဟင်အောင်အတွက်အမှုလိုက်ရှင်းနေတွေအဖြစ်ဒေါ်အေးနုစိန်နဲ့ဒေါ်ဦးတန်းခိုင်တို့ကဒီကနေ့ကိုယ်စလေလွှဲစာတင်သွင်းခဲ့ပေမဲ့ဒေါက်တာအေးမောင်အတွက်တရားရုံးမှာရှင်းနေကိုယ်စားလှယ်လွှဲစာလာတင်သူမတွေ့ရဘူးလို့ဒေါ်အေးနုစင်ကပြောပါတယ်ဒေါက်တာအေးမောင်အမှုအတွက်ရှင်းနေလိုက်ပြီးမဲ့သူနှစ်ဦးရှိတယ်လို့သူသိထားကြောင်း ANP ပါတီအထွေထွေအတွင်းမှူးဦးထွန်းအောင်ကျော်ကပြောပါတယ
်ကျွန်တော်တို့သိနေတာကတော့ဒေါက်တာအေးမောင်အတွက်အရင်တော့ဥပဒေခရိုင်ဥပဒေရရှိလုပ်ခဲ့တဲ့ဦးဆိုင်ရှင်မောင်နဲ့ဦးကျော်ညွန့်မောင်ဆိုတာလိုက်မယ်လို့ကျွန်တော်တို့သိတယ်နောက်တစ်ခုကထောင်ထဲမှာလည်းဒေါက်တာအေးမောင်နဲ့ဥစားရှိမောင်နဲ့ဥကျော်ညောင်နဲ့တွေးပြီးပြီလို့ကျွန်တော်တို့သိရပါတယ
်။ဒေါက်တာအေးမောင်နဲ့ကိုဝင်းဟင်အောင်တို့ကိုရသေတော်မှာတရားရုံးထုတ်ဖို့အတွက်မနေ့6နိုင်လောက်မှာစစ်တွေအချင်းထောင်ကနေရဲလုံညုံရေးချန်ရံပြီးပင်လယ်ဘက်ကနေဆက်လီငယ်နဲ့ခေါ်ဆောင်လာတဲ့အတွက်အသက်အန္တရာယ်များတဲ့အခြေအနေမှာရှိခဲ့ကြောင်းရှင်းနေဒေါ်အေးနုစိန်ကပြောပါတယ်
။စစ်တွေထောင်ကနေအမြင့်ကျွန်းအဲ့ဒီမင်းဆောင်တရားအောက်ကနေဆက်လီနဲ့ပင်လယ်ဘက်ပတ်ပြီးတော့ခေါ်လာတယ်အေးလည်းမခံနိုင်ဘူးပေါ့လေတုံးနေကြတာပဲအေးအားကြီးလို့ဆိုတော့ဒေါက်တာအေးမောင်ကပြောတယ်ဝင်းဟောင်လည်းပြောတယ်လုံဆောင်ရေးကြီးတက်တက်၁၈ရောက်ပါတယ်ဆိုတော့စက်လေကလည်းအရန်သေးတယ်ရာသီဥတုကြောင့်ဆိုင်းကလည်းအရန်ထန်တယ်အဲ့တော့စိုးရိမ်ရတဲ့အနေထားပေါ့နော်ဒါနဲ့အပြင်မှာဒီလမ်းကြောင်းတိုင်းပဲပို့မယ်ဆိုရင်စက်လေအကြီးကြီးတစည်းစီစဉ်ပေးဖို့ပြောခဲ့ရခဲ့စေခြင်းနဲ့
ဒေါက်တာအေးမောင်တို့ဒီကနေ့ပထမအဦးဆုံးရုံးထုတ်ချိန်မှာ ယသိတော်မြို့နယ်အတွင်းလုံညုံရေးတင်းကျပ်ထားတဲ့အခြေအနေနဲ့ပတ်သက်လို့သူ့အတွေ့အကြုံကိုဒေါ်အေးနုစင်ကပြောပြပါတယ
်။လုံညုံရေးကတော့တော်တော်လေးတင်းကျပ်ထားပုံရတယ်။ကျမကလည်းစစ်တွေယသိတော်ကားလန်းဆိုတာတဒါလုံနေတဲ့နေရာကခလီနဲ့ပဲကူးရတာကိုအဲ့နားရောက်သွားတော့ကျမတို့ကကူးပြီးမရှိဘူးဆိုတာဖြစ်သွားတယ်။အဲ့တော့ကျမတို့ကကိုယ်ဆက်ဆက်နေပေါ့လေ။စပီးဘုတ်လေးတစည်းလှမ်းမှာပြီးတော့ပြင်ခေါင်ဆိုတဲ့ရွာဟောင်းပေါ့အဲ့ဒီနေရာကနေပြီးတော့ကျမတို့ကူးပြီးတော့ရသေးတော်သွားလိုက်တယ်အဲသွားပြီးတော့ကျမတို့ရှင်းနေကိုယ်စလဲလွှဲစာတင်တာပေါ့
ရသေးတော်တရားရုံးမှာဒေါက်တာအေးမောင်တို့နှစ်ဦးအပေါ်ဆွဲဆိုတဲ့ပုံမှန်905စက်ကွန်တစ်တုန်းနဲ့ပတ်သက်လို့ဦးထွန်းအောင်ကျော်ကအခုလိုမှတ်ချက်ပေးပါတယ
်ဒီဒီဇင်ဘာ31ရက်ရခိုင်အချုံချာအားနဲ့ကြားဆုံးတဲ့နေ့လှုပ်လာတာ2013ကတည်းကလှုပ်လာတာအမေမဒီကပ်ဗနက်ဒီတခုမှမဖြစ်ခဲ့ဘူးဒေါက်တာအင်မွန်တို့ကိုဝင်းအောင်တို့ကခုရင်ထဲမှာရှိတဲ့စကားကိုလွတ်လပ်စွာပြောဆိုပိုင်ခွင့်အနေနဲ့ကျဉ်းသုံးတယ်လို့ပဲကျွန်တော်တို့အဲ့လိုပဲမြင်တယ်ခုရဲ့သမိုင်းထောက်ထားနဲ့ခုဖြစ်စီနေတဲ့ဆန္ဒကိုဗဒန်နဲ့ပြောရင်လည်းနိုင်ငံတော်ကိစ္စဖောက်ပြက်ပုံကားတယ်ဆိုတာကတော့အင်မတန်ကြီးလေးလွန်းတယ်နောက်ကျတော့မသိတော့ဘူးလေကျွန်တော်အနေနဲ့ဒီလိုပဲပြောချင်ပါတယ်ခင်ဗျာ
ဒေါက်တာအင်မွန်တို့နှစ်ဦးကိုလာမယ့်ဖေဖော်ဝါရီ9ရက်နေ့မှာဒုတိယအကြိမ်ရုံးထုတ်မှာဖြစ်ပါတယ်ခင်ဗျာ
ကိုညဝေအောင်ပါရှင်ခုတော့ကျောင်းသားသတင်းပဲဆက်အောင်ပါပညာရေးအသုံးစရိတ်မြင့်တင်ပေးဖို့ဆန္ဒထုတ်ဖို့တောင်းဆိုခဲ့ကြတဲ့တက္ကသိုလ်ကျောင်းသူကျောင်းသားအယောက်40ကျော်ကိုကျောင်းကထုတ်ပေးလိုက်တာဟာအယက်သားအစိုးရရဲ့ဒီမိုကရေစီမဆန်တဲ့လုပ်ရဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ကပြောပါရယ်ပညာရေးအသုံးစရိတ်မြင့်တင်ပေးရေးအပါအဝင်ဒီမိုကရေစီပညာရေးစနစ်ပြုပြင်ပြောင်းလဲရေးဆန္ဒထုတ်ဖော်ခဲ့ကြတဲ့ရုံးကတောင်းဆိုချက်ဆက်တစ်ချက်ကိုပါအစိုးရလွှတ်တော်အနေနဲ့အမြန်ဆုံးအကောင့်ထဲပို့ပေးဖို့ဆက်လက်ဆန္ဒထုတ်ဖော်သွားကြမယ်လို့လည်းဆန္ဒပြကျောင်းသားတွေကပြောပါရယ်ဒီလိုကျောင်းသားတွေကိုကြောင်းထုတ်ပေးရာဟာဒီမိုကရေစီစံနှုန်းနဲ့ဆန့်ကျင်နေတာလို့လည်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်စတဲ့မြန်မာပြည်ပညာရေးပြုပြင်ပြောင်းလဲရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့တွေကလည်းသဘောထားအသီးသီးကြေညာချက်ထုတ်ပြန်ကြပါတယ်အသေးစိတ်မဆူမုံကပြောပြထားပါတယ
်ဟုတ်ပါတယ်ပညာရေးသုံးစိတ်တွန်းမြင့်ပေးဖို့အတွက်မန္တလေးတိုင်းရတနာဘုံတက္ကသိုလ်မှာရတနာဘုံတက္ကသိုလ်ကျောင်းသားတွေဦးဆောင်ပြီးတော့ဇန်နဝါရီလ22ရက်နေ့ကစတင်ပြီးဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဒီတောင်းဆိုချက်ကိုတခြားပြည်နယ်နဲ့တိုင်းတွေကကျောင်းသားတွေကလည်းထောက်ခံဆန္ဒပြခဲ့ကြပါတယ်ရတနာဘုံရမဲသိမ်းမိထီလာမိုးညင်းစတဲ့တက္ကသိုလ်ကျောင်းတွေကဆန္ဒပြကျောင်းသူကျောင်းသားတွေကိုဇက်တိုက်ဆိုသလိုကျောင်းကနေပြီးတော့2019-2018ပညာသင်နှစ်မှာသင်ကြားခွင့်ကိုရပ်ဆဲလိုက်တာဟာဒီကနေ့အထိဆိုရင်တော့အယောက်40ကျော်သွားပြီဖြစ်ပါတယ်အခုလိုမျိုးကျောင်းသားတွေကိုဇက်တိုက်ဆိုသလိုကျောင်းအာဏာပိုင်တွေဘက်ကထုတ်ပယ်နေတာဟာပြည်သူတွေကရွေးချယ်တင်မြှောက်လိုက်တဲ့အယက်သားအစိုးရရဲ့ဒီမိုကရေစီမဆန်တဲ့လုပ်ရဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ရဲ့အထွေထွေအတွင်းရေးမှူးကိုကောင်းထက်ကျော်ကပြောဆိုလိုက်ပါတယ
်ကျွန်တော်ကြားတာကတော့အကုန်လုံးဒီဘက်ကိုထုတ်မယ်လို့ကျွန်တော်တို့သိထားတယ်အခုချိန်ကြီးတော့ကျွန်တော်တို့တစ်ဖွဲ့ဖွဲ့နဲ့ထုတ်နေတာအခုဆိုအယောက်40ဒီဖြစ်သွားပြီဆိုတော့ညာဖမ်းတော့မဖမ်းဘူးဒါပေမဲ့ကျောင်းထုတ်လိုက်တာကအဲ့ဒီကျောင်းသားတွေရဲ့ဘဝကိုတပ်လိုက်တာပဲလို့ကျွန်တော်ကအဲ့လိုပဲထုတ်နေတာနော်အဲ့တော့အခုသူတို့ထုတ်တဲ့ကျောင်းကြီးကနေရောကျွန်တော်တို့ကျောင်းသားတို့ခွင့်ရရှိတော့ကပဲကြည့်ကြည့်အမှုကြီးဆန်းနေဆန်းလို့နေနေလဲသိဝမှုမရှိဘူးကျောင်းသားတို့ခွင့်ရရှိတော့ကကြည့်လဲဘလို့ပါပြည်စုံနဲ့ဒါစိတ်ကန်းနေမဟုတ်ပါဘူးအဲ့ဒီစိတ်ကန်းနေကိုပဲဓမ္မဆက်တဲ့အစိုးရလိုအမိခံနဲ့ဟောဒီ NND အစိုးရကဆက်အသုံးပြုပြီးအခုလိုထုတ်နေတာပြည်နာရှင်ရဲ့လက်ဆုံးလုံတဲ့လုပ်တယ်လို့ကျွန်တော်အနေနဲ့ယူဆပါတယ
်အခုလိုမျိုးကျောင်းသားတွေဆန္ဒထုတ်ဖော်လို့ကျောင်းကထုတ်ပေတာဟာဒီမိုကရေစီရဲ့အလေးအထားဒီမိုကရေစီစံနှုန်းနဲ့ဆန့်ကျင်တဲ့လုပ်ရဖြစ်တဲ့အာဏာရှင်အစိုးရအဆက်ဆက်ကလုပ်ခဲ့တဲ့လုပ်ရအတိုင်းပဲလို့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကလည်းကြေညာချက်ထုတ်ပါတယ်ကျောင်းသားတွေဂုဏ်သိက္ခာရှိရှိအမြန်ဆုံးကျောင်းပြန်တက်ခွင့်ပေးဖို့တောင်းဆိုတဲ့သဘောထားနဲ့ပတ်သက်ပြီး NNER ကပညာရေးသုတေသနနဲ့မူဝါဒရေးရမှုမတူတူမှာကအခုလိုပြောပါတယ
်လူထုတင်မြှောက်ထားတဲ့အစိုးရဒါကိုနဲ့ဒီမိုကရေစီအလမ်းကြောင်းတစ်ချောင်းလုံးမှာအတူလက်တွဲခဲ့တဲ့သူတွေကအစိုးရဖြစ်လာတာပေါ့နော်ဆိုတော့အဲ့ဒီလူမျိုးကလာမှာဆိုကျွန်တော်တို့ဒါမျိုးတွေလုံးဝမရှိတော့ဘူးလို့မျှော်လင့်ထားတာပေါ့နော်အယိုးယိုးလေးပဲအရင်တွေ့ရင်လေအဲ့တော့တကယ်လို့ကိုအစိုးရမဖြစ်ခင်ကာလမှာတော့ဒီလိုဖိနှိပ်ချုပ်ချယ်ပြီးတော့ပေါ့နော်ချိန်ချောက်တဲ့ဥပဒေတွေကိုဒီတက်လာတဲ့အစိုးရဒီဒါဟာမတရားတဲ့ဥပဒေတွေပုံမှန်တွေစီကံစီမင်းတွေကိုဖျက်သိမ်းပေးနိုင်တဲ့အခွင့်အာဏာမျိုးသူတို့ရသွားပြီဆိုပြီးတော့ကျွန်တော်တို့အဲဟိုမျှော်လင့်ထားတာပေါ့ဒါပေမဲ့လက်တွေ့မှာတော့အဲ့ဒါကိုဆက်ကျင့်သုံးတဲ့အစိုးရပဲသွားဖြစ်နေတော့အမတို့တော်တော်လေးနားမလည်နိုင်အောင်လည်းဖြစ်တယ်စိတ်လည်းပြင့်မိရပေါ့နော
်ကျောင်းသားတွေအနေနဲ့ကတော့သူတို့အဓိကတောင်းဆိုတဲ့ပညာရေးအသုံးစရိတ်မြင့်တင်ပေးရေးအပါအဝင်ဦးသိန်းစိန်ဆိုရလက်ထက်တုန်းကငြင်းငြမ်းစွာခရီးရှည်ချီတက်လမ်းလျှောက်ဆန္ဒပြတောင်းဆိုခဲ့ကြတဲ့ဒီမိုကရေစီပညာရေးစနစ်ပြုပြင်ပြောင်းလဲရေးဆန္ဒထုတ်ဖော်ခဲ့ကြတဲ့တော့ကတောင်းဆိုချက်17ချက်ကိုလည်းတပါးတည်းတောင်းဆိုသွားကြမှာဖြစ်တယ်လို့ဘဂဒ်ကျောင်းသားကိုကောင်းထက်ကျော်ကပြောပါတယ်
ဒီပညာရေးတောင်းဆိုမှုတစ်ခုခဲရတော့ဒီပြဿနာကိုပြေလည်နိုင်မှာမဟုတ်ဘူးဒါဟာအရင်းခံပြဿနာမဟုတ်ဘူးအရင်းခံပြဿနာကတော့ကျွန်တော်တို့တပိတ်မောက်ခဲ့တယ်ဓမ္မပညာရေးတပိတ်စစ်ကြောင်းတို့ကတောင်းဆိုခဲ့တယ်ဓမ္မပညာရေးတောင်းဆိုတဲ့ဆက်ရက်ကိုအစိုးရအနေနဲ့ဖြည့်ဆင်းပေးပါလို့ကျွန်တော်တို့တောင်းဆိုရတာပဲဖြစ်ပါတယ
်ပညာရေးဝန်ကြီးဌာနအဆင့်မြင့်ပညာဦးစီးဌာနတို့အနေနဲ့ကျောင်းထောက်ခံကျောင်းသားတွေကျောင်းပြန်တက်ခွင့်ရဖို့အမြန်ဆုံးဖြည့်ဆင်းဆောင်ရွက်ပေးဖို့ကိုလည်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့ဒုက္ကဋ္ဌဦးတူတာကလည်းကျောင်းသားတွေရဲ့အရေးအမြန်ဆုံးပြေလည်စေချင်ပါတယ်လို့ခုလိုပြောပါတယ
်လောလောဆယ်ဖြစ်နေတဲ့ပုံမှာကျွန်တော်တို့အားလုံးအဆင်ပြေအောင်တော့ကျောင်းပြန်လက်ခံပေးလိုက်ပါတော့အဲ့ဒါဆိုတော့အဆင်ပြေသွားမှာပါဟောနှစ်ဦးနှစ်ဖက်အဆင်ပြေပြီမဲ့နီးကိုပဲကျွန်တော်တို့ရှာမှာပါတော့
အခုချိန်ထိကတော့ကျောင်းသားကျောင်းသူအယောက်40ကျော်ကို2019-2018ပညာသင်နှင်းမှစထုတ်ပေကြောင်းအကြောင်းကြားစာတွေကိုဇက်တိုက်ဆိုသလိုပမောက္ခချုပ်ရဲ့ကိုစားသင်တန်းရေးရာဌာနမှုကပမောက္ခချုပ်ဌာနမှုကျောင်းဦးတွေအားလုံးစီကိုအကြောင်းကြားစာတွေဇက်တိုက်ပေးပို့နေတာဖြစ်ပါတယ်ရှင
်မဆူမွန်တင်ပြတော့တာပါ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်ပမောက္ခရန်ဟီလီဟာမြန်မာနိုင်ငံကိုဒီလထဲတွားရောက်ရမှာဖြစ်ပေမဲ့မြန်မာအစိုးရကအဝေမခံတဲ့အတွက်ထိုင်းနိုင်ငံမှာရှိတဲ့တိုင်းရင်းသားလူအခွင့်အရေးအဖွဲ့ရေးရှမ်းဒုက္ခသည်စခန်းကော်မတီတွေနဲ့လက်နက်ကိုင်အဖွဲ့အစည်းတို့ကိုမနေ့ညနေမှာတွေ့ဆုံခဲ့ရတာပါဒီတွေ့ဆုံမှုမှာရှမ်းပြည်နယ်အတွင်းလူအခွင့်အရေးချုပ်ပေါက်ခံရဆဲဖြစ်စဉ်တွေကိုမှတ်တမ်းယူဆောင်သွားတယ်လို့တွေ့ဆုံသူကော်မတီဝင်တွေကပြောပါတယ်မစ်ရန်ဟီလီအနေနဲ့အခုတွေ့ဆုံမှုတွေကိုတည်င်းမထုတ်ပြန်ဖို့ကိုလည်းပန်ကြားထားပါတယ်ဒီအခြေအနေကိုတော့ VOA ထိုင်းမြန်မာပိုင်းတည်င်းထောက်နိုင်ကုန်းအိမ်ကနေတည်င်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါမြန်မာပြည်တွင်းဝင်ရောက်ဖို့အစိုးရကနေပိတ်ပင်ခံနေရတဲ့ကုလသမဂ္ဂလူခွေရေးသုကုစလဲဗမခရန်ဟီလီနဲ့မနေ့ကတွေ့ဆုံမှုတွင်လက်ရှိမြန်မာနိုင်ငံတွင်လူခွေရေးချိုးဖောက်ခံနေရဆဲအခြေအနေကိုအစီရင်ခံစာမှာထပ်သွင်းရေးသားဖို့တောင်းဆိုခဲ့တယ်လို့အစီအဝေးသက်ရောက်ခဲ့တဲ့ရှမ်းဒုက္ခသည်စခန်းကော်မတီဝင်သူကအခုလိုပြောပါတယ်
အခုဒီမှာဒီဆိုင်ကြီးမှာဖြစ်နေတဲ့အခုအစီအစဉ်လေးကနော်သူရဲ့နောက်ဆုံး report မှာခေတ္တဘုတ်တုတ်တော့တောက်ဆူလက်တယ်အဲ့ဒီ celebrity ကိုပေးနိုင်ပါလေ
ရှမ်းလူခွေရေးဖွဲ့တွေရှမ်းဒုက္ခသည်စခန်းကော်မတီတွေနဲ့ Miss Yan Healy တို့မနေ့ကထိုင်းနိုင်ငံတွင်တွေ့ဆုံခဲ့တဲ့အကြောင်းအရာတွေကိုသတင်းမထုတ်ပြန်ဖို့ Miss Yan Healy ကနေပန်ကြားခဲ့တယ်လို့အဆိုပါဒုက္ခသည်စခန်းကော်မတီကဆိုပါတယ်မစ္စယန်ဟီလီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့လူအခွင့်အရေးအစီရင်ခံစာပြီးတက်ဖို့ထိုင်းနိုင်ငံမှာရှိတဲ့ရှမ်းလူခွေရေးဖွဲ့တွေရှမ်းဒုက္ခသည်စခန်းကော်မတီတွေနဲ့တွေ့ဆုံခဲ့တဲ့အချိန်လေးကိုတော့ရှမ်းတန်တော်စစ်အဒီတာချုပ်ဆိုင်းမင်းကအခုလိုဆိုပါတယ
်ရှမ်းလူအခွင့်အရေးအဖွဲ့တွေနဲ့တွေ့တယ်နောက်ပြီးတော့ဒုက္ခတဲ့နဲ့ဆိုင်တဲ့ကော်မတီတွေတွေ့တယ်အဲ့ဒါကတော့ဆွေးနွေးတဲ့ထက်ပေါ့နော်ဒီရှမ်းအဖွဲ့တွေကလည်းဒီရှမ်းပြည်ထဲမှာကြုံရတဲ့ပြဿနာလူခွင့်ရေးချိုးဖောက်ခံရတယ်ဥမာ MCA လက်မှတ်မထိုးရတဲ့အဖွဲ့တွေရဲ့နေနေမပြောနဲ့ပေါ့နော်အခုအပြည့်ရထားတဲ့ RCSS SSA ထိန်းချုပ်နယ်မြေမှာတော့ RCSS နဲ့ပတ်သက်တဲ့ဆိုပြီးတော့မှလူထုဖန်စီတောင်းချထားတာတွေရှိတယ်။တက်ကနေပြီးတော့မှပြစ်စီထမ်းခိုင်းတာတွေရှိတယ်။အဲ့ဒါတွေကိုရှမ်းလူအဖွဲ့အစည်းတွေကတင်ပြတယ်။ဒုလွန်ခံရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုရပ်တန့်ကနေရပ်ပေးဖို့ရန်ဟီးလီကိုသူတို့ကစာတင်ပြီးတော့မှတိုက်တွန်းပြောဆိုတယ်လို့တော့ပြောတယ်ရန်ဟီလီဘက်ကလည်းသူကနားထောင်ပေးတယ်မှတ်တမ်းယူသွားတယ်ဒီထိုင်းထဲမှာရောက်နေတာကထိုင်းမိသားရက်ခံချက်နဲ့သူကတတိနေကိုထုတ်ပြန်လို့မရဘူ
းဒါအပြင် NCA ပြည်ရဲ့လက်မှတ်မရေးထိုးနိုင်သေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့လည်းတွေ့ဆုံခဲ့တယ်လို့အေရာချုပ်ဆိုင်းမင်းကဆက်ပြောပါတယ
်ဆိုင်းမင်းကတရားပွဲနဲ့တွေ့ပြီးတော့လက်နက်ကိုင်အဖွဲ့၃ဖွဲ့ရှိတဲ့ KNDP SSCV ပြီးတော့ ANC ပေါ့လက်ရှိအဖြစ်ပြက်နေတဲ့နိုင်ငံရေးအခြေအနေပေါ်တော့
ဗမောက္ခရန်ဟီလီဟာမြန်မာနိုင်ငံကိုသီလထဲမှာသွားရောက်มาဖြစ်ပေမဲ့လည်းမြန်မာဆိုရကဝေမခံတဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုသွားရောက်ခဲ့ပြီးထိုင်းနိုင်ငံကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။ဗမောက္ခရန်ဟီလီအနေနဲ့မြန်မာနိုင်ငံတွင်လူခွေရေးကျူးလွန်မှုအစီရင်ခံစာကိုအပြည့်အစုံရေးပြီးရင်ထုတ်ပြန်သွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလဇန်ပိုင်းမှာရှမ်းပြည်နယ်တီဘောမြို့နယ်တွင်မြန်မာသမ္မတကလည်းအရသာတွေပေါ်မှာဖမ်းဆီးရေးယူမှုတွေပြုလုပ်မှုတွေရှိခဲ့တယ်လို့ရှမ်းလူခွေရေးဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစိုင်းလွန်တိုင်းကခုလိုပြောပါတယ
်တိုက်ဖက်ဖြစ်တဲ့ဇာကာလမှာကရာဒီဂါတွေကဒီလေယာတားလာရင်းနဲ့မတင်တာလို့ပါလေဒီဆရာဆက်တက်ကနေပြီးတော့ဒီဖမ်းဆီးတာတော့နှက်ဆက်တာတော့ရှိရတယ်ကျနော်တောင်းဆိုချင်တာကဖြစ်မဲ့ပြည်သူတွေရောအမြန်ဆုံးဆက်ရှင်ပြန်လုပ်ပေးဖို့ပါတယ်ဒီဖန်ဆင်းတဲ့လူတွေအခု၄ရောက်ရှိတယ်နော်ဒီပေါ်မြတ်နေတယ်ဘုံမြတ်များသားနဲ့ဒီဝမ်းမရတာမလွတ်တယ်ဟုတ်ကဲ့
အဖန်စီကံရွာသားတွေပြန်လုပ်ပေးဖို့ကိုလည်းရှမ်းလူခွေရေးမှန်တိုင်းဖွဲ့ကနေဇန်နဝါရီလ26ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်ပမောက္ခရန်ဟီလီအနေနဲ့ဇန်နဝါရီလထဲမြန်မာနိုင်ငံကိုသွားပြီးလူခွေရေးခြေနေကိုစုံစမ်းစစ်ဆေးဖို့ရှိနေပေမဲ့လည်းပြည်ဝင်ခွင့်ပေးဖို့ကိုရောပူပေါင်းဆောင်ရွက်ဖို့ကိုပါမြန်မာအစိုးရကငင်းဆန်ခဲ့ပါတယ် ဒီလိုညှင်းဆန်တာဟာပြီးခဲ့တဲ့ဇူလိုင်လကမြန်မာနိုင်ငံခရီးစဉ်ပြီးကုလလူခွေးကောင်စီကိုတင်သွင်းခဲ့တဲ့မစ္စတာဟီလီရဲ့အစီရင်ခံစာဘယ်လိုက်ပြင်းမျှသမှုမရှိတဲ့အတွက်အခုလိုဆုံးမြတ်ချက်ချတာဖြစ်ကြောင်းမြန်မာဆိုရကအကြောင်းပြန်ခဲ့ပါတယ်လက်ရှိရှမ်းပြည်နယ်ကချင်ပြည်နယ်တွင်းမှာမြန်မာသမ္မတနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားစစ်ရေးပဋိပက္ခတွေဖြစ်ပွားနေဆဲဖြစ်တယ်လို့ဒီလိုစစ်ရေးသိမ်းမှမှုတွင်အယက်သားတွေပေါ်မှာဖမ်းဆီးရေးယူမှုတွေလက်နက်ရည်စုံနဲ့ပြေကမ်းမှုကြောင့်ထိခိုက်ဒေဆုံးတိုင်ရန်ရရှိမှုတွေစရှိတဲ့လူခွေးချိုးဖောက်မှုဖြစ်စဉ်တွေရှိနေဆဲလို့လူခွေးစောက်ကြီးလိလလူတွေကပြောပါတယ်ခင်ဗျာ
နိုင်ငံအင်တာနက်ပေးပို့သွားတာပါရှင်ခုတော့ရှင်နေဦးကိုနေလောက်ကြံခံရတဲ့တနည်းဖြစ်အခမ်းအနားကြောင့်တင်ပြပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးကိုနေရန်ကုန်လိပ်စိတ်မှာတနက်နဲ့လှုပ်ကြံတပ်ဖြတ်ခံရတာဒီကနေ့ဆိုရင်တနည်းတင်းတင်းပြေပါပြီ။ဒါပေမဲ့အမှန်တရားနဲ့တရားမျှတမှုမရှိသေးတဲ့အပေါ်အားမရဘူးလို့ဝေဖန်သူတွေရှိသလိုအဲ့ဒီလိုလူအဖွဲ့အစည်းဖြစ်ဖို့လူတိုင်းမှာတာဝန်ရှိတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းဒီကနေ့ရှင်နေကြီးဦးကိုနေနဲ့ကိုနေဝင်းတို့ကြားဆုံချင်းတနည်းပြေအောက်မပွဲအခမ်းအနားကိုပေးပို့တဲ့တဝန်လွှာမှပြောဆိုထားပါတယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်မမင်းမြင့်ခိုင်ကပြောပြထားပါတယ်ရှင်။
တရားလွှတ်တော်ရှင်နေကြီးဦးကိုနီရန်ကုန်လေစိတ်မှာတနက်နေ့လှုပ်ကြံတက်ဖြတ်ခံခဲ့ရတာဒီကနေ့2018ဇန်နဝါရီ29ရက်နေ့မှာတနစ်ပြေပါပြီတရားလွှတ်တော်ရှင်နေဦးကိုနီနဲ့အငားရင်မောင်းကိုနေဝင်းတို့လှုပ်ကြံခံရပြီးသေဆုံးတာတနစ်ပြေတဲ့အထိတရားစီရင်ရေးစနစ်အပေါ်အားမရသလိုအမှန်တရားနဲ့တရားမျှတမှုအမြန်ဆုံးပေါ်ပေါက်ဖို့ရှင်နေကြီးဦးကိုနီနဲ့ကိုနေဝင်းတို့ကြဆုံချင်းတနစ်ပြေအောင်းမီပွဲအခမ်းအနားကနေတိုက်တွန်းလိုက်တယ်လို့ပွဲချင်းပါကြီးတာဝန်ခံကိုထွန်းကြီးကပြောပါတယ
်နိုင်ငံရေးအရလောက်ကျန်တက်ဖြတ်ခြင်းခံရရတဲ့ဆရာဦးကိုနီနဲ့ကိုနေဝင်းတို့အတွက်အမှန်တရားနဲ့တရားမျှတမှုကိုတောင်းဆိုဖို့ရည်ရွယ်ဆိုတဲ့အကြောင်းကိုအတိအမြင်ကျင်းညာကြပါလေ
နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းရှီနေကြီးဥကိုနီနဲ့ကိုနေဝင်းတို့ဟာလူသေးပေမဲ့နာမည်မသေးသူတွေဖြစ်ကြပြီးအမှန်တရားနဲ့တရားမျှတတဲ့လူဖွဲ့စည်းဖြစ်ဖို့အတွက်လူတိုင်းမှာတာဝန်ရှိတယ်လို့ရှီနေကြီးဥကိုနီနဲ့ကိုနေဝင်းတို့ကြားဆုံးချင်းတနည်းပြေအောက်မေ့ဘွယ်အခမ်းအနားကိုပေးပို့တဲ့တဝန်လွှာထဲမှာပြောဆိုထားပါတယ်။တရားလွှတ်တော်ရှီနေဥကိုနီတည်ဆုံပြီးတနည်းပြေတဲ့အထိရုံးချင်းပေါင်း50ချိန်ရှိပြီဖြစ်ပြီးအမှုဟာတရားလိုပြတတ်သေးတွေကိုစစ်ဆေးတဲ့အဆင့်မှာပဲရှိနေသေးတာဖြစ်ပါတယ်ရှိနေကြီးဥကိုနီလိုလာခဲ့တဲ့တရားဥပဒေစိုးမိုးရေးဆိုတာဟာလက်ရှိဥကိုနီအမှုပေါ်မှာတော့တရားဥပဒေစိုးမိုးမှုရှိလာနိုင်ပါမလားလို့တန်တရားဖြစ်မိတယ်လို့တရားလွှတ်တော်ရှိနေဥခင်မောင်ထေကပြောပါတယ
်။အလုံးအတော့အပြင်မှာတည်နေတာပဲ။ case တွေကိုရောက်လာနိုင်တဲ့လုံလောက်တဲ့တက်တဲ့ခံချက်တွေရှိမရှိဆိုတာကဒါကနေဦးဆောင်ရွက်တဲ့အဖွဲ့အစည်းတွေပေါ်မှာမှုတည်တယ်။တရားဥပဒေစိုးမိုးရေးဆိုတာအဲ့ဒါပဲလေ။
လက်ရှိဥကုန်နီအမှုဖြစ်စဉ်မှာလုံလောက်တဲ့တက်တဲ့ခံချက်တွေကိုရဲတပ်ဖွဲ့ဘက်ကနေမရဘူးလို့လည်းဥခင်မောင်ထေကပြောပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေလက်အောက်မှာတရားဥပဒေစိုးမိုးရေးမရနိုင်တာမို့ဥက္ကိုနီကြဆုံးခြင်းအတွက်အမှုမှန်ပေါ်ပေါက်ဖို့မလွယ်ဘူးလို့တရားလွှတ်တော်ရှေ့နေဦးကြီးမြင့်ကအခုလိုပြောပါတယ
်အဲဥက္ကိုနီကြဆုံးခြင်းကကျွန်တော်တို့သူ့မိသားစုတွေဆုံးရှုံးတာပေါ့ကျွန်တော်နိုင်ငံတကူလုံးနဲ့တရားဥပဒေစိုးမိုးရေးကိုပါခဲ့တ
ာအငားရင်မောင်းကိုနေဝင်းရဲ့ဇနီးဖြစ်သူကလည်းအမှုရှေ့ကြလာတဲ့အပေါ်မှာအားမရသလိုအမှုမှန်ပေါ်ပေါက်စေလိုတယ်လို့အခမ်းအနားမှာပြောဆိုခဲ့ပါသေးတယ်ဒီကနေ့ကျင်းပတဲ့ရှေ့နေကြီးဥကိုနီနဲ့ကိုနေဝင်းတို့ကြာဆုံးခြင်းတနစ်ပြေအောင်မိပွဲအခမ်းအနားကိုဘာသာပေါင်းစုံအဖွဲ့ကခေါင်းဆောင်တွေရှေ့နေတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေအပါအဝင်လူရာနဲ့ချီတက်ရောက်ခဲ့ကြပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးစကော့မာစီရဲ့ပါဝင်အခြားနိုင်ငံတကာသံမတ်တွေလည်းဒီခမ်းနားကိုတက်ရောက်ခဲ့ကြပါတယ်အမျိုးသားဒီမိုကရေစီပွဲချုပ်ဥပဒေအကြံပေးတရားလွှတ်တော်ရှိနေဥကိုနီကြာဆုံးခြင်းတနစ်ပြေအောင်မိပွဲခမ်းနားကို NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တွေတက်ရောက်လာတာတော့မရှိပါဘူးရှင
်မမြင်မြင်ခိုင်တင်ပြသွားတာပါ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကို Democratic မြန်မာအသံ TVB ကနေလည်းဖန်ယူကြည့်ရှုနိုင်ပါတယ် TVB ရုပ်သံစလောင်းကနေနေ့စဉ်ည10:00နာရီနဲ့မနက်9:00နာရီစီစဉ်နေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမြင်မြန်ခံနေတဲ့အပတ်စဉ်ကဏ္ဍတွေကိုကြည့်ရှုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။မြန်မာစံတော်ချိန်ည 9:00 ခွဲရှိပါပြီ။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ29ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ 19.25-30 နဲ့လိုင်းလက်မီတာ 190 ကနေည 10:00 အထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန့်ရောင်းသတင်းလွှာအစီအစဉ်အပြင်ဘလော့ဂါတွေပြောသည့်မြတ်အပတ်စဉ်ကဏ္ဍကိုလည်းနားဆင်ကြမှာပါ။ဒါအပြင်နောက်ထပ်တင်ဆက်ပေးသွားမယ့်သူယုံကြည်ရအစီအစဉ်မှာကြားဖို့ရှိတာကတော့
နောင်လာမယ့်အနာဂတ်မှာလူတိုင်းနှိပါးဟာအခြေခံလိုအပ်တဲ့အစားအသောက်တွေပေါများနိုင်မယ်။ရေမီပါဝါပြည့်စုံသင်ရှင်းတဲ့အင်ယာတွေရှိမယ်။ပညာရေးစနစ်တွေပိုကောင်းမွန်လာမယ်။ဤပညာတက္ကနိုလော်ဂျီတွေကို
အမေရိကန်နိုင်ငံဝါရှင်တန်ပြည်နယ်မှာနေထိုင်နေတဲ့အမမျက်ဖြူဖြူကသူ့ရဲ့ယုံကြည်ရာကိုနောက်ပိုင်းမှာအပြည့်အစုံပြောပြသွားမှာပါ။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံကလူငယ်တွေအကြားမှာတဖြည်းဖြည်းရေပန်းစားလာနေတဲ့ Oway Ride အငှားယဉ်စနစ်ဟာအမေရိကမှာလိုပဲတက္ကစီအငှားယဉ်တွေအစား Uber နဲ့ Lyft စားတဲ့ခီးတယ်ရီဈေးနှုန်းတက်တာစွာနဲ့ငှားစီနိုင်တဲ့ Telephone Application နဲ့ကြိုတင်မှာယူနိုင်တဲ့အငှားယဉ်စနစ်မျိုးဖြစ်ကြောင်း Head of Oway Ride Company အကြီးအကဲဦးကျော်မင်းဆွေကပြောပါတယ်Oway Ride ဟာမြန်မာနိုင်ငံကရန်ကုန်မှန္တလေးစတဲ့မြို့ကြီးတွေကခရီးသည်တွေအတွက်ဈေးနှုန်းသက်သာပြီးလုံခြုံစိတ်ချမှုရှိစေမဲ့အစီအစဉ်ဖြစ်တယ်လို့လည်းပြောပါရယ်။ဦးကျော်မင်းဆွေကိုဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစော်ဝင်းလိုင်ကတင်ပြပေးထားပါရယ်ရှင
်။အမေရိကန်မှာဆို Uber တို့ Lyft တို့အမျိုးမျိုးပေါ့နော်။ထိုင်းမှာဆိုလည်းထိုင်းအလျောက်သူစီစဉ်နေသူရှိကြတော့မြန်မာနိုင်ငံမှာလည်းအဲ့ဒီသဘောလား Oway Ride ကိုစတင်လှုပ်ဆောင်ရတဲ့ရည်ရွယ်ချက်ကဘာများပါလဲခင်ဗျ။
ကျွန်တော်တို့အဓိကလေဒီရန်ကုန်အခုကတော့ကျွန်တော်တို့ရန်ကုန်မှာရှိတယ်မန္တလေးမှာကျွန်တော်တို့ရှိပြီပေါ့နော်။ရန်ကုန်မှာကျွန်တော်တို့အဓိကပထမဆုံးစလုပ်တဲ့အဓိကရည်ရွယ်ချက်ကဘာလဲဆိုတော့ရန်ကုန်မှာကတက္ကစီတွေကများတယ်ဒါပေမဲ့ဈေးနှုန်းကဟိုပြောချင်တဲ့ဈေးနှုန်းဖြစ်နေတာတခုရှိရပါပေါ့နော်။နောက်တစ်ချက်ကကျွန်တော်တို့ဒီမှာဟိုတက္ကစီတွေကိုတည်တည်ချာချာ register လုပ်ထတာမတွေ့ရဘူးဗျကျွန်တော်ရန်ကုန်မှာဆိုလိုချင်တာကတက္ကစီ driver တယောက်ကလည်းပဲဂျုံတဲ့ driver ဟာဂျုံတဲ့ကားကိုတက်မောင်းနေတယ်လို့ဖြစ်တယ်ဆိုတော့တခုဖြစ်လာတယ်ဆိုရင်လုံခြုံစိတ်ချမှုကအရန်ကိုအားနေနေတာတွေ့ရတယ်ဗျဆိုတော့ကျွန်တော်တို့ကအဓိကအဲ့ဒီလိုမျိုးအခြေအနေမျိုးတွေမှာတက္ကစီ driver တွေနဲ့တက္ကစီတွေကားတွေကို properly register လုပ်ပြီးတော့ဒီကျွန်တော် model ကတော့တခြား international ဒီ ride hailing model တွေနဲ့တော့တိတ်ပြီးတော့မကွာပါဘူးခင်ဗျအတူတူပါပဲဒါပေမဲ့အဓိကကျွန်တော်တို့ local နဲ့အရန် fit ဖြစ်အောင်လို့ဒီမှာရှိနေတဲ့ existing taxi driver တွေကိုပဲပို့ပြီးလုံခြုံစိတ်ချရတဲ့ဝန်ဆောင်မှုတစ်ခုပေးနိုင်အောင်လို့ကျွန်တော်တို့ဟို upgrade လုပ်ပေးတဲ့သဘောပါခင်ဗျ။အ
ဲ့တော့ Oway Ride ကိုမောင်းလို့တဲ့သူတွေကလက်ရှိမှာ taxi အဖြစ်နဲ့မောင်းနေတဲ့သဘောကအဲ့တော့ရင်မောင်းလိုက်စင်အနီရှိတဲ့သူတွေပဲဖြစ်ရမှာလားခင်ဗျ။အဲ့လိုလား။
ဟုတ်ပါတယ်ခင်ဗျာရင်မောင်းလိုက်စင်ကဒီမှာတက္ကစီမောင်းနေဆိုလို့ရှိရင်ဂါကြီးလိုက်စင်လို့ခေါ်တယ်ရင်မောင်းလိုက်စင်အညိုလိုပါတယ်ခင်ဗျာ
ကအဲ့တော့ဂါကြီးလိုက်စင်တို့ဟိုပေါ့ဟိုနံပါတ်ပြရလဲအနီတို့ရှိပြီးသားသူတွေအနေနဲ့ Oway Ride မှာဟိုပါဝင်ကျင်တယ်ဆိုလို့ရှိရင်တို့ဘာတွေများလောက်ဆောင်ရပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီအဓိကကတော့ကျွန်တော်ပထမဆုံး registration process တစ်ခုရှိရပါဘောနော်ဒီတက္ကစီမောင်းနေတဲ့ရင်မောင်းနေနေနဲ့ကျွန်တော်တို့နဲ့ register လုပ်မယ်ဆိုလို့ရှိရင်ပတ်သက်တဲ့ကိုရေးကိုတာအချက်လက်အပြည့်စုံကျွန်တော်တို့တောင်းပါရခင်ဗျပြီးလို့ရှိရင်အဲ့ကိုရေးကိုတာအချက်လက်အပြည့်စုံမှာဗမာနေလဲဆိုရရက်ခွဲထောက်ဆက်ရထောက်ခံစာရက်စက်ခံထောက်ခံစာအကုန်လုံးလိုတာပေါ့နော်ပြီးရင်တော့ကျွန်တော်တို့သူတို့ဒီကျွန်တော်တို့ရဲ့ application နဲ့ပတ်သက်ပြီးတော့ training ပေးတယ်ခင်ဗျ technology နဲ့ပတ်သက်တဲ့ training နဲ့ပေးတယ်ပြီးရင်သူတို့ဒီရင်မောင်းနေနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိဟိုဘယ်လိုပြောမလဲ safety နဲ့အဓိကတော့ဟို defensive driving နဲ့ပတ်သက်တဲ့ training နဲ့ကျွန်တော်တို့ပေးပါရဗျပြီးပြီဆိုလို့ရှိရင်သူတို့စပြီးတော့အစမ်းမောင်းဝင်ပေးပါရယ်စမောင်းပြီးတော့အစမ်းမောင်းလို့အဆင်ပြေတယ်ဆိုလို့ရှိရင်ကျွန်တော်တို့တပတ်နေတပတ်အတွင်းမှာကျွန်တော်တို့သူတို့ Oway Ride ရဲ့ permanent driver အနေနဲ့သတ်မှတ်ပေးပါရယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့သူတို့ဈေးနှုန်းကြတော့ကောတပတ်ရခိုင်နှုန်းအဖြစ်ပေါ့တပတ်ကဆိုကြပါစို့အာစုလျာနေပြီးတော့ကျွန်တော်တို့ဟိုဟန်တာဝီအဝိုင်းကိုသွားကျင်တယ်ဆိုရင်ဥပမာအဖြစ်တပတ်က တရားကြမယ်ဆိုရင်သူတို့အနေနဲ့ရခိုင်တော့အပြင်ဘယ်လောက်ရသလဲအဲ့ဒါကတော့ဘယ်လိုမျိုးကြေးကြေးတွေရောဘယ်လိုတတ်မှတ်တယ်လဲဗျဟိုဟိုဟာနဲ့ company နဲ့ဟို driver ကြားတော့
ဟုတ်ကဲ့ driver က 90% ရပါတယ်ခင်ဗျာကျွန်တော်တို့ဒီမှာဟိုကျွန်တော်တို့ local company တခုနဲ့မဟုတ်ပဲနိုင်ငံတကာ company ရှိနေပါတယ်ဒါပေမဲ့ company အားလုံးထဲမှာတော့ကျွန်တော်တို့ယူတာတော့ကျွန်တော်တို့ company ဘက်က 100% ရခိုင်တော့ပဲယူပြီးတော့ driver တွေက 90% ရခိုင်တော့ရပါတယ်ခင်ဗျာ
အော်
ကျွန်တော်အားရတဲ့တောင်းလို့ပေးထားပါတ
ယ်ဇင်းတို့ကတဘောကမြို့တွေကနေပြီးတော့တဘောကတောင်းကလာလောက်သွားနေတယ်ဆိုတက္ကစီသမားရဲ့ပါဇက်ထဲမှာပဲဈေးရရှိတာဟိုပြီးတော့ဟိုဈေးစစ်တာဘာညာ customer နဲ့အပေးယူလောက်တာတော့ရှိတာပေါ့နော်ဒါပေမဲ့ဇင်းတို့ဟာသူတို့ပါဇက်ထဲမှာရှိတယ်လို့ပဲရေးပူရရှိတာပေါ့အဲ့တော့ကိုကျော်မင်းဆွေတို့ဒီ over ride အနေနဲ့ကြတော့ဘလို့တတ်မှတ်တယ်လဲဆိုတော့ဘယ်နေရာကနေ point A ကနေ point B ကိုသွားဖို့အတွက်ဘယ်ဈေးကြတယ်ဆိုတော့ဘလို့ဆန်နှုန်းနဲ့တတ်မှတ်တယ်လဲဗျအ
ာကျွန်တော်တို့ကအဓိကဟိုမီတာစနစ်ကိုပဲအခြေခံပြီးတော့ကျွန်တော်တို့တွက်ပေးတယ်ဗျာအဓိကတော့ကျွန်တော်တို့စနစ်ကကားပေါ်တက်လိုက်တာနဲ့ကျွန်တော်တို့ဒီမှာ mobile app ကနေပြီးတော့ပဲမီတာချိုးသွားလိုက်တယ်ဗျာအဲ့တော့သူတို့သွားသလောက်ကိုပဲကြားသလောက်ရှင်းသွားရုံပဲဗျာ
overway ride ဟာဒီဟောပေါ်လုံုံစိတ်ချမှုအတွက်လည်းရည်ရွယ်တယ်ပေါ့နော်စာထီထောင်ရတဲ့ရည်ရွယ်ချက်ထဲမှာဆိုတော့ဆိုကြပါစို့ overway ride စီးတဲ့ customer တယောက်ယောက်ကခီးတဲ့တယောက်ယောက်ကတခု overway ride ပေါ်မှာတခုဖြစ်သွားတယ်ဒါမှမဟုတ်တံပိုးကြီးတဲ့ပစ္စည်းတခုကျန်ခဲ့တယ်ဆိုရင် overway ride ကတာဝန်ယူသွားတယ်ဘောကကျန်ခဲ့တဲ့ပစ္စည်းကိုပြန်ပေးတယ်တို့နောက်ဟိုဟောပေါ်ဟိုခီးတဲ့တခုခုကိုတိလက်ရောက်ဖြစ်သွားတယ်တို့ဘာလို့မတော်မတရားပြုခံရတယ်မတရားဆက်ဆံခံရတယ်ဆိုလို့ရှိရင်ရော company ကနေပြီးတော့အဲ့ဒီဟိုဟောပေါ်ဒီ driver ကိုထိုက်တန်တဲ့အရေးယူမှုရှိသလားရော်ကြေးပေးတာမျိုးပါညာအဲ့လိုမျိုးပေါ့နော်ဟိုဘယ်လိုမျိုး responsibility ရှိပါလဲ
။ဟုတ်ကဲ့။ကျွန်တော်တို့မှာ process ကတော့အဓိကတော့ပြည်မှုပေါ်မှာမူတည်တာပေါ့နော်။ဟိုပုံမှန်အားဖြင့်ကတော့ကျွန်တော်တို့ပြောရတာကပြန်ခဲ့တဲ့စစ်စီးတွေ99ရာခိုင်နှုန်းကတော့တေချာပေါက်ပြန်ရပါတယ်ဗျာ။ကျွန်တော်တို့တကယ်ကိုကားပေါ်မှာတိမ်မောင်းများစွာပြန်တဲ့စစ်စီးတွေပြန်ခဲ့တာလည်းဂျုံခဲ့ရပူပါတယ်။ဖုန်းတွေဆက်ဆိုင်တွေပြန်ခဲ့တာခဏခဏပဲပေါ့နော်။အဲ့ဒါတွေအကုန်လုံးကကျွန်တော်တို့တရာခိုင်နှုန်းပြန်ရတာအဓိကဘာလဲဆိုတော့ကျွန်တော်တို့ရဲ့စနစ်မှာဒီကား driver တွေနဲ့ passenger တွေနဲ့ကားပေါ်ရောက်ပြီဆိုတာနဲ့သူတို့ bad driver နဲ့ bad passenger သွားနေလဲဆိုတော့ data ကိုကျွန်တော်တို့ကသိမ်းပေးထားတယ်။နောက်ဘယ်လမ်းကြောင်းတွေကသွားလဲဆိုတော့ GPS data တွေကျွန်တော်တို့မှာရှိနေတာဖြစ်တဲ့အတွက်အချိန်မီးကျွန်တော်တို့ကတစ်ခုဖြစ်လာတယ်ဆိုချက်ချင်း action ယူလို့ရတယ်ဗျ။အဲ့တော့အဓိကကဘာလဲဆိုတော့အရင်တော့အဲ့လိုမျိုးဒီ Tarman taxi driver တယောက်အနေနဲ့ကလမ်းပေါ်မှာကောက်ပြီးတော့တားတယ်ကောက်ပြီးသွားတယ်ဆိုရင်ဘယ်ရင်မောင်းနဲ့ဘယ် passenger နဲ့သွားထားလဲဆိုတာဘယ်သူမှမ data မရှိဘူး။ဘယ်သူမှလည်းမသိဘူးစီးသွားတဲ့လူကလည်းဘယ်ကားစီးသွားလဲဆိုတာမသိဘူးလို့ driver ကလည်းဘယ် passenger ဆိုတာမသိဘူးကျွန်တော်တို့ကဟိုအားလုံးတယောက်နဲ့တယောက် communicate လုပ်လို့ရအောင်လို့ကျွန်တော်တို့လုပ်ပေးထားတဲ့အပြင် data ကကျွန်တော်တို့မှာရှိနေတာဖြစ်တဲ့အတွက်တစ်ခုဖြစ်လာရဆိုရင်ချက်ချင်းကျွန်တော်တို့က action ယူလို့ရပါတယ်ဗျာနောက်တစ်ခုက driver တွေပုံမှန်လည်းကျွန်တော်တို့သူတို့အနေနဲ့ကျွန်တော်တို့သတ်မှတ်ထားတဲ့စီကန်းတွေကိုဖောက်ပြက်ခဲ့တယ်ဆိုလို့ရှိရင်အသေးစားဆိုလို့ရှိရင်ကျွန်တော်တို့စာပိုင်းမှာဝန်ထမ်းပေးတယ်ပြီးရင်သူတို့ကို suspend လုပ်လိုက်တာပေါ့နော် device suspend လုပ်တယ်နောက်တစ်ချိန်ထပ်ပြီးဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ system တွေကနေပြီးတော့တခါလေ fire လုပ်လိုက်တဲ့အချိန်လေးဒီကျွန်တော်လုပ်တာရှိပါရဲ့ဗ
ျဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကဒီ company တစ်ခုစလုပ်ပြီးဆိုလို့ရှိရင်ဒါ profitability ကတော့ဒါ the bottom line ကတော့ဒါအဓိကအရေးကြီးတာကို company တွက်ကဘယ်လိုပဲဖြစ်ဖြစ်သူ့အနေနဲ့ဘလောက်ပဲမုံမြတ်တဲ့စိတ်တွေပဲရှိရှိပေါ့နော်ဒါအများဆုံးရဖို့ကဒါအများဆုံးရမှလည်းဝန်ထမ်းတွေခန့်နိုင်မယ်သူကလုပ်ငန်းတိုးချဲ့နိုင်မယ်ဆိုတော့ဒီ bottom line ကတော့ရှိတာပေါ့ဆိုတော့ overway company နဲ့အနေနဲ့ကတော့ဒီ application တွေအတွက်ရင်းနှီးမြှုပ်နှံခဲ့ရတာနောက်ဒီတခြားဒီကိစ္စရဟိုပေါ့ admin ဘိုင်းတွေမှာရင်းနှီးမြှုပ်နှံခဲ့ရတဲ့ဟာတွေဘာတွေနဲ့ရှင်းလိုက်လို့ရှိရင်အခုဒါ profitable ဖြစ်ပြီလားအများအဆုံးအရာဘယ်လိုပြောလို့ရမလဲအဲ့ဒါအောင
်ကျွန်တော်တို့ဒီ OA ride hailing တခုတည်းပဲပြောမှဆိုလို့ရှိရင်တော့profitable ဖြစ်နေတဲ့အဆင့်ကိုရောက်ဖို့အများကြီးလိုပါသေးတယ်ခင်ဗျာ
ကိုယ်စော်ဝင်းလိုင်းစီစဉ်တက်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းအစီအစဉ်နဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါနေ့ည9:00နာရီဒိုင်းလေးလိုင်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်အောင်ပါရှင်
အမေရိကန်ပြည်သူ့ရဲ့နယူးမက္ဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီလ်ရစ်ချစ်ဆန်နဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ကြားစကားချေတင်ဖြစ်ရကနေပြီးတော့ရခိုင်ကြံပြီးကော်မရှင်ကနေသူနှုတ်ထွက်တဲ့အထိအစိုးရဘက်နဲ့မစ္စတာရစ်ချစ်ဆန်တို့ကြားအပြန်လန်ပြောဆိုထုတ်ပြန်မှုတွေတင်းမာမှုတွေဖြစ်ခဲ့ရပါတယ်ဒီဖြစ်ရကိုထောက်ပြီးတော့မြန်မာနိုင်ငံရဲ့တန်ငင်းတမန်ဆက်ဆံရေးနဲ့မြန်မာနိုင်ငံပေါ်ကဘာကရှုမြင်မုံတွေဘလို့သက်ရောက်မှုတွေရှိသွားပါလဲလာမယ့်အင်္ဂါနေ့ညပိုင်းတဲရဲလီလိုက်မှာဆွေးနွေးသွားဖို့ရှိပါတယ် ပါဝင်ဆွေးနွေးမိမှလူရတော်ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် VOA ဒေးလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်အမြင်အယူဆနဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်ကြမယ်တော်ရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ။
VOA American အသံရေးတရလေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ပြန်အင်္ဂါနေ့ည9:00နာရီတရလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းမစင်ကဏ္ဍတစ်ခုဖြစ်တဲ့ Blogger ပြောသမျှအစီအစဉ်ရဲ့အလဲပါ။ Cyber Bullying လို့ခေါ်တဲ့ Internet Online ပေါ်မှာတယောက်ခွေးယောက်ကိုမတော်မတရားပြောဆိုတဲ့အနေအကြောင်းနဲ့ဘလို့အခြေအနေတွေဟာ Cyber Bullying ဖြစ်တဲ့ဘလို့သိနိုင်တယ်ဘလို့ကာကွယ်တားဆီးနိုင်တယ်ဆိုတာတွေကိုဒီသတင်းမှ Blogger ပြောသမျှအစီအစဉ်မှာကိုကျော်ကျော်သိန်းကမှခင်ဖြူတဲ့အတူတင်ပြထားပါရရှင
်။ Welcome to ye Internet ကိုလူတွေကြဲကြဲပြန့်ပြန့်အသုံးပြုလာကြတာနဲ့အမျှ Online ပေါ်မှာတယောက်ပေါ်တယောက်မဟုတ်မတရားပြောတာဝေဖန်အပုတ်ချတာလောက်ကြံဆွတ်ဆွဲတာချင်းချောက်အကြက်ကိုင်ငွေညစ်တာစတာတွေလည်းအဖြစ်များလာတယ်နော
်ဟုတ်တယ်ရှင်အဲ့ဒီလိုလောက်ရက်မျိုးတွေကို Cyber Bullying လို့ခေါ်ကြတယ်မဟုတ်လား Cyber ဆိုတာကကျမတို့နေ့စဉ်သုံးနေတဲ့ online ကိုခေါ်ပြီး Bullying ဆိုတာကတော့တရိုက်ပြောရရင်တော့အနိုင်ကျင့်ပို့ကြတာပေါ့ရှင် Cyber Bullying ဆိုတော့ online ပေါ်မှာအနိုင်ကျင့်ပို့ကြတာပေါ့ဒါပေမဲ့တကယ်တမ်းကျတာမန်နားလေတဲ့အနိုင်ကျင့်ပို့ကြတယ်ဆိုတာထက်အများကြီးပိုဆိုးပါတယ်
ဟုတ်ပါတယ်ဒါကြောင့်လဲအင်တာနက်ကိုကြဲကြဲပြန့်ပြန့်သုံးလာနေပြီဖြစ်တဲ့မြန်မာနိုင်ငံကကျွန်တော်တို့ပြည်သက်တွေအတွက် Cyber Bullying အကြောင်းကျွန်တော်တို့သိထားသလောက်ပြောပြကြရအောင်ပ
ါ Cyber Bullying ဟာ Cell Phone, Computer, Tablet စတဲ့ Digital နှီးသုံးပစ္စည်းတွေပေါ်မှာဖြစ်တာပါလူတွေမြင်နိုင်ဝင်ပြောနိုင်ဒါမှမဟုတ်ပြန်မျှဝင်နိုင်တဲ့ Online ပေါ်က Social Media တွေဆွေးနွေးခန်းတွေဒါမှမဟုတ် Computer Game ကစားတဲ့နေရာတွေမှာဖြစ်နိုင်ပါတယ
်တယောက်ယောက်နဲ့ပတ်သက်ပြီးမကောင်းသဘောပါတဲ့ညှနာစီတဲ့မှားယူနေဒါမှမဟုတ်စိုးရွားတဲ့အကြောင်းအရာတွေကိုပို့တာတင်တာဒါမှမဟုတ်ဖြန့်ဝေတာတွေဟာစိုက်ဘာဘူးလင်းမြောက်တဲ့လုပ်ရက်တွေပါဒါအပြင်တယောက်ယောက်ကိုအရှက်ရစေတဲ့ဒါမှမဟုတ်ဂုံတိတ်ခါထိခိုက်စေတဲ့ပုဂ္ဂိုလ်ရေးသို့မဟုတ်ပုဂ္ဂလိကအချက်လက်တွေကိုတခြားလူတွေသိအောင်ပြန်ဖြန့်တာလည်းပါပါတယ်တချို့စိုက်ဘာဘူးလင်းလုပ်ရက်တွေဆိုရင်ဥပဒေကိုချိုးဖောက်တဲ့ရာဇဝတ်ကြောင်းမကင်းတဲ့လုပ်ရက်တွေတောင်မှဖြစ်နိုင်ပါတယ
်စိုက်ဘာဘူးလင်းဟာFacebook, Instagram, Snapchat နဲ့ Twitter တို့လို social media တွေ phone, computer နဲ့ tablet တွေကနေပို့တဲ့ SMS စာတိုတွေနောက် Facebook Messenger လို့ချက်ချင်းစာရိုက်ပို့နိုင်တဲ့နေရာတွေ email တွေစတဲ့နေရာတွေမှာအများဆုံးဖြစ်တတ်ပါတယ
် Cyber bullying အနေနဲ့ကိုအများဆုံးကြုံရနိုင်သူတွေကတော့ကလေးတွေနဲ့ဆက်ကျော်သက်လူငယ်တွေပါအထူးသဖြင့် LGBTQ အစုဖွဲ့တွေမှာပါတဲ့လူငယ်တွေမတန်ဆွမ်းသူတွေလူမှုဆက်ဆံရေးမှာတတိတခြားဖြစ်နေတဲ့လူငယ်တွေဟာစိုက်ဘာဘူးလင်းအန်ဒရယ်ကိုပိုပြီးကြုံရနိုင်ခြင်းရှိပါတယ်
။ဝါရာ၊ပိန်နာ၊မြင့်မှန်တက်ရတာ၊ဝစ်တဲ့အဝစ်အစား၊နောက်အတန်းတွေကိုလူအစ်စ်အနေနဲ့ရောက်လာတာစသည်အဖြစ်ကျန်တဲ့အတန်းဖော်တွေကအမြင်ခံရတဲ့ကလေးတွေဟာစိုက်ဘာဘူးလင်းကြုံရနိုင်တဲ့အန္တရာယ်ရှိပါတယ်။ဒါပြင်ကိုကိုကိုမကာကွယ်နိုင်ပျော့ညံ့တယ်လို့အမြင်ခံရတဲ့သူတွေစိတ်ကြစိုးရိမ်ပူပန်ယုံကြည်မှုအားနည်းတဲ့သူတွေဟာလည်းစိုက်ဘာဘူးလင်းအန္တရာယ်ကြုံရနိုင်ခြင်းရှိပါတယ်
။ဒါအပြင်ဘလူးကလေးတွေဟာစိုက်ဘာဘူးလင်းလုတ်တက်တယ်ဆိုတာကိုလေးလာသတ်မှတ်ထားတာလည်းရှိပါတယ်။အပေါင်းအသင်းဆက်တဲ့ကလေးတွေလူမှုဆက်ဆံရေးမှာအထက်စီးရှိသူတွေသူတို့ကိုသူတို့အလွန်အကျွံထင်ပေါ်ခြင်းတွေနဲ့တခြားလူတွေကိုလွှမ်းမိုးထိန်းချုပ်ခြင်းနဲ့ကလေးမျိုးတွေဟာစိုက်ဘာဘူးလင်းလုတ်နိုင်ခြင်းရှိသူတွေပါ
။အလွယ်တကူဒေါသထွက်စိတ်ကတိကအောက်ဖြစ်တတ်တဲ့သူတွေနောက်မိဘရဲ့အထင်ကွနဲတာဓမ္မမဟုတ်ရင်လေမိသားစုတွင်းမှာပြဿနာရှိနေတဲ့ကလေးမျိုးတွေတခြားကလေးတွေနဲ့ပတ်သက်ပြီးတော့မကောင်းမြင်တတ်ကြတဲ့သူတွေနောက်စီကန်းလိုက်နာဖို့ခက်ခဲတဲ့သူတွေကြံ့ကြံ့တန်တန်လုပ်ကြကိုကောင်းတယ်လို့မြင်တတ်သူတွေတခြားလူတွေကိုအနိုင်ကျင့်သူတွေနဲ့တငယ်ချင်းဖြစ်နေသူတွေဟာလည်းစိုက်ဘာဘူးလင်းကိုကိုယ်တိုင်လုံနိုင်ခြင်းရှိတဲ့သူတွေအဖြစ်သတ်မှတ်ထားပါတယ
်ကိုကလေးဟာစိုက်ဘာဘူးလင်းအန်ဒရယ်နဲ့ကြုံနေရသလားဆိုတာကိုသိနိုင်တဲ့အချက်၁၀ချက်ကိုသူတို့တွေလေ့လာဖော်ထုတ်ထားတာရှိပါတယ်စာတူFacebook message ဒါမှမဟုတ် email ရတဲ့အခါစိုးရိမ်စိတ်ပူနေပုံရတာကြောင်းမသွားခြင်းဒါမှမဟုတ်နေမကောင်းခြင်းအောင်ဆောင်တာ online မှာသူပါတွေလုတ်တယ်ဆိုတာပြောမပြခြင်းတာ online အသုံးပြုပြီးချိန်မှာအကြောင်းမဲ့ဒေါသထွက်ဒါမှမဟုတ်စိတ်တက်ကြတာတွေဟာသိနိုင်တဲ့အခြေအနေ၅ခုပါ
နောက်ထပ်အခြေအနေ၅ခုကတော့ computer ဒါမှမဟုတ်ဖုန်းကိုသုံးနေရင်လည်း ရုတ်တရက်ပိတ်ပစ်လိုက်တာဓမ္မမုတ်ထထွက်သွားတာနောက်တငယ်ချင်းတွေမိသားစုဝင်တွေနဲ့အထီအထွေမလုပ်တာရှင်းမပြနိုင်တဲ့ခေါင်းကိုက်ပိုင်နာတာတွေဖြစ်လာတာညဘက်မှာအိတ်မပြောတာရှင်းမပြနိုင်တဲ့ကိုယ်အလေးချိန်တက်တာကြတာနဲ့ကိုကိုကိုတက်သေးဖို့စဉ်းစားတာဒါမှမဟုတ်ဒီလိုလုပ်ဖို့ကြိုးစားတာတွေဖြစ်ပါတယ
်ဆိုင်ဘာဘူးလီယင်အန်ဒရယ်မကြုံရအောင်တားဆီးနိုင်တဲ့အချက်ဆက်ချက်ကိုလည်း cyberbullying.org website မှာအသေးစိတ်ဖော်ပြထားပါတယ် cyberbullying အကြောင်းနဲ့ဘယ်လိုဖြစ်တတ်တယ်ဆိုတာကိုသိအောင်လုပ်ထားပါကိုယ့်ရဲ့ password တွေပို့ကိုရေးအချက်လက်တွေကိုတေချာသိမ်းထားပါတခြားလူတွေလုံးဝမသိမမြင်ပါစေနဲ့ဒါအပြင်ကိုယ့်ရဲ့အချက်ဆုံးတင်ငယ်ချင်းမဖြစ်ပါစေအဲ့ဒီအချက်လက်တွေကိုမပေးပါနဲ့အခြားလူတွေတိသွားပြီဆိုတာနဲ့ပြောင်းပြစ်ပါ
ဆိုရှယ်မီဒီယာပေါ်မှာကိုယ့်ထက်ပုံကိုတင်တော့မယ်ဆိုရင်အဲ့ဒီပုံမျိုးဟာကိုယ့်ရဲ့မိဘအဖိုးအဖွားတွေအပြင်ကျန်းတဲ့တစ်ကမ္ဘာလုံးကတွေ့မြင်လို့ရတဲ့ပုံမျိုးဟုတ်ရဲ့လားဆိုတာစဉ်းစားပြီးတော့မှတင်ပါဆိုင်ဘာဘူးလီယံလုပ်တဲ့လူတွေဟာကိုယ့်ထက်ပုံကိုသုံးပြီးကိုယ့်ကိုကောင်းကောင်းဒုက္ခပေးနိုင်ပါတယ်ကိုမသိတဲ့သူတွေကပို့လိုက်တဲ့အီးမေးလ်တွေစာတိုတွေ Facebook Message တွေကိုလုံးဝမဖွင့်ပါနဲ့
website တွေဒါမှမဟုတ်ကိုသုံးတဲ့ Internet Explorer တို့ Firefox တို့ Safari တို့စတဲ့ browser တွေထဲမှာ password တွေကိုမသိမ်းပါနဲ့ computer ဒါမှမဟုတ် cell phone နဲ့သုံးပြီးသွားရင်လည်းဆက်ပြီးမဝင်ထားပါနဲ့ထွက်လိုက်ပါအထူးသဖြင့်စာကြည့်တဲ့လူနေရာမျိုးက computer မှာ Facebook သုံးပြီးပြီဆိုရင် log out လုပ်ပါကိုယ့်ရဲ့ဂုဏ်သိက္ခာကိုထိခိုက်စေမှမျိုးတွေ social media ပေါ်လုံးဝမတင်ပါနဲ့ကိုတင်တဲ့ပုံမူတည်ပြီးလူတွေကကိုယ့်ကိုဆုံးဖြတ်နိုင်တာကြောင့်အလုတ်တို့ပညာရတင်စုတို့အလုတ်တင်အခွင့်လန်းတို့စတာတွေဆုံးရှုံးသွားနိုင်ပါတယ်
ဆိုင်ဘာဘူးလီယံတွေကနေကင်းဖို့အတွက်ကာယကံရှင်ကလေးတွေလူငယ်တွေကိုယ်တိုင်မာရောလူကြီးမိဘအုပ်ထိန်းသူတွေမှာပါတာဝန်ရှိပါတယ်။ဆိုင်ဘာဘူးလီအလုပ်ခံရတာကြောင့်ကိုယ့်ကိုယ်ကိုတတ်သိသွားတဲ့ဖြစ်ရမျိုးတွေတောင်ရှိဘူးတဲ့အတွက်အထူးသတိထားသင့်လာပါတယ်
။မြန်မာနိုင်ငံမှာအင်တာနက်သုံးစွဲမှုကျေပြန့်လာတာသိပ်မကြလာသေးတာကြောင့်ဒီလိုပြဿနာမျိုးတွေတကယ်တမ်းရှိနေပြီလားဆိုတာအတိအကျမပြောနိုင်ဘူး။ရှိမနေဘူးလို့လည်းတေချာပေါက်မပြောနိုင်ပါဘူး။အားလုံးပဲအထူးသတိထားသင့်ပါတယ်လို့တိုက်တွန်းတင်ပြလိုက်ရပါမယ်ခင်ဗျာ။
အွန်လိုင်းပေါ်ကနေတယောက်ယောက်ကိုမတော်မတရားပြောဆိုကြတဲ့အနေရတွေအကြောင်းကိုကြွကြွသိန်းကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကို line to meter 1925 30နဲ့လိုင်းလာမီတာ190ရောကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့တက်တန့်ရောင်သတင်းလွှာအစီအစဉ်ရဲ့အလဲပါ။အော်စကာတစ်ဂျိုစီးရင်မှာပါတဲ့ The Boss ရုပ်ရှင်ဇာတ်ကားဘာကြောင့်လို့ပြောများနေတာပါလဲ။ဒီရုပ်ရှင်ကအချိန်အခါနဲ့အလိုက်ပါပဲဆိုလို့ဘယ်လိုဇာတ်ကားမျိုးလဲဆိုတာမေးစရာပါ။ဒီလိုကဘာသလွားထင်ရှားတင်ပေါ်ကြောကြားသူတွေနဲ့အနုပညာအတိုင်းဝိုင်းကသတင်းတွေကိုတက်တန့်ရောင်သတင်းလောအစီအစဉ်မှာမအေးသန္တာကျော်ကတင်ဆက်ထားပါရရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန့်ရောင်သတင်းလောမှာတော့အကယ်ဒမီစုပေးပွဲမှာအကောင်းဆုံးရုပ်ရှင်ဇာတ်ကားနေရာမှာတက်ကြိုပေးခံရတဲ့ The Boss ရုပ်ရှင်ကားလူပြောများနေတာဘာကြောင့်ကိုရိုက်ထားလို့ပါလဲပြစ်တခပါရီဖက်ရှင်တင်ပတ်မှာ Chanel ရဲ့ Oakdor Fashion ဖန်တီးမှုလဲရာတွေဒီလိုမျိုးကဘာတလွားကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကတင်ထူထွားတာကိုပြောပြပေးသွားပါမယ်ဆူရီအများကြီးရရှိထားတဲ့ Hollywood ကနာမည်ကျော် Director Steven Spielberg ရိုက်ကူးတဲ့ The Post ရုပ်ရှင်ဇာတ်ကားဟာအချိန်အခါနဲ့အလိုက်ထွက်လာတဲ့ရုပ်ရှင်ကားဖြစ်တယ်လို့သတင်းကြီးနေတာပါဒီရုပ်ရှင်ကားကအစာနယ်ဇင်းလွတ်လပ်ခွင့်ဒီမိုကရေစီပြီးတော့အစိုးရရဲ့အရှုတ်တော်ပုံကိုဖောက်ချမှုအစိုးရကြားတွေကပွေလီတဲ့လိန်ညာမှုတွေအကြောင်းဇက်အင်လှလှနဲ့ရိုက်ပြထားတဲ့ရုပ်ရှင်ဖြစ်ပါတယ်ဒီကားကိုဇက်အင်တဲရိုက်ထားတဲ့1980ပြည့်လွန်တော့ကအမျိုးသမီးမဝါရာဟာအခုခေတ်လိုပဲအားကောင်းကောင်းနဲ့တည်ရှိနေခဲ့တယ်ဆိုတာကိုလည်းတနည်းတစ်ပုံနဲ့မိမောင်းထိုးပြခြင်းနဲ့ရုပ်ရှင်ကားဖြစ်ပါတယ်လို့ဒီရုပ်ရှင်ကားဖန်တီးသူတွေကပြောပါတယ်ရုပ်ရှင်စုကြီးတွေအတွက်တစ်ကြိုရွေးချယ်ခံရတာတွေတကယ်ပဲစုရတာတွေအများကြီးရှိထားပြီးသား The Post ရုပ်ရှင်ကားဟာ American စစ်ဌာနချုပ် Pentagon ကအရေးကြီးစာရွက်စာတမ်းတွေသတင်းတောက်တွေလက်ထက်ရောက်လာပြီးတော့ဒါကို New York Times သတင်းစာကအစပြုလို့ဖောက်ချဖော်ပြတဲ့အကြောင်း1981ခုနှစ်အနေထားကိုဇလန်းစင်ပြီးရိုက်ထားတာပါနောက်ထပ်လာတဲ့အစိုးရတဲ့အဖွဲ့က VNN စစ်ပွဲမှာ American ရဲ့စစ်ရေးဆိုင်ရာအရေးယူဆောင်ရွက်မှုတွေကိုပြဿနာပေါ်ကြီးအောင်လို့တိတ်တဆိတ်နဲ့လှုပ်ဆောင်နေရဆိုတဲ့အကြောင်းဒီစစ်ပွဲကိုနိုင်အောင်မတိုက်နိုင်ဘူးဆိုတာသိရတာနဲ့ဒီစစ်ပွဲကြီးကိုတိုက်ခဲ့တယ်ဆိုတာမျိုးတွေဖြစ်အောင်လို့အကွက်ဆင်နေတာကိုသတင်းမီဒီယာကဖွင့်ချတဲ့အကြောင်းဇက်ရင်တေပြီးရိုက်ကူးထားပါတယ်။အစိုးရနဲ့မီဒီယာကြားပြဿနာရဲ့ရှေ့တန်းမှာတော့ Washington Post ထုတ်ဝေသူအမျိုးသမီး Catherine Graham ရောက်နေတာပါ။သူ့ရဲ့နေရာမှာမင်းသမီးကြီး Meryl Streep ကတရုတ်ဆောင်ထားပါတယ်။အသက်က55နှစ်ဝန်းကျင်အမျိုးသမီးတယောက် အမျိုးသားတွေကြီးစုတဲ့ပတ်ဝန်းကျင်မှာရက်တည်ဖို့ဘလို့ခက်စူးစမ်းရလဲဆိုတာဒီရုပ်ရှင်မှာတွေ့ကြရမှာပါသမ္မတနစ်ဆန်လက်ထက်အစိုးရအမိန့်ကိုဖီဆန်ပြီးတော့ထောင်ချခံရမယ်ခင်ရှိပေမဲ့လည်းဒီပန်ဒဂွန်ပေပါဆိုတဲ့သတင်းဆောင်မကိုပုံနှိပ်ဖော်ပြဖို့အေဒါဘန်ဘရက်လီကိုကက်သရင်းဂရမ်ကခွင့်ပြုပေးခဲ့တာဖြစ်ပါတယ်ဒီ The Post ရုပ်ရှင်ကဟာ Academy ဆုရဲ့အကောင်းဆုံးရုပ်ရှင်ဇာတ်ကားဆိုအမျိုးအစားတွေတစ်ကြွရွေးချယ်ခံထားရတဲ့ရုပ်ရှင်ကကိုးကားရမှာပါဝင်ပါတယ်ရှင်။ပြီးခဲ့တဲ့သတင်းပတ်အတွင်းပြည်သက်နိုင်ငံပါရီမြို့တော်မှာကျင်းပခဲ့တဲ့ Paris Fashion သတင်းပတ်မှာတော့ Chanel Fashion တစ်စိတ်ကြီးကသူ့ရဲ့ Fashion Show ကိုနှင်းစီပွင့်ချက်တွေနဲ့ဖွင့်လိုက်ပါတယ်။မင်းကလေးဆန်နဲ့ပွင့်လောင်ပွင့်ချက်တွေပုံစံမျိုး Fashion Design တွေကိုနှင်းစီဥယျာဉ်ထဲမှာကျင်းပခဲ့ပြီးတော့သူတို့ရဲ့ຫນွေဦးနဲ့ຫນွေရတဲ့ Haute Couture Fashion အဝတ်ထည် Design တွေပြသခဲ့တာပါ။Grand Palace ပြားတိုက်ရဲ့မြခင်ပြင်ပန်းဝင်ဟောင်းထဲမှာ fashion show ကိုကျင်းပဖို့အတွက် Chanel ရဲ့ဖန်တီးမှုတာဝန်ခံ Karl Lagerfeld စီစဉ်ခဲ့တာဖြစ်ပါတယ်။ရိုးရံဒီမှာပွင့်နေတဲ့နှင်းစီပန်းတွေကြမှာအလားပြမော်ဒယ်တွေကမှောင်ဝဝပန်းရောင်ပိုးပြော့ဝတ်စုံတို့တွေအဲ့ဘော်ကမှပန်းရောင်ဇာပါဝေယုံလွှာကိုအနားမှာငှက်မွေးတွေနဲ့တစားဆင်ထားပြီးတော့အစိမ်းအောင်ခြေရည်တွေထိုးထားတဲ့အပေါ်လွှာတွေဂိုဂိုယိုဝတ်ဆင်လာတာတွေ့ရပါမယ်။သူတို့ပြောနေတဲ့ Haute Couture Fashion ဆိုတာကတော့အဝတ်အလာတဲ့ဖောက်တယ်တွေစိတ်ကြိုက်တူးချင်းစီအတွက်တည်တံ့ဒီဇိုင်းလုပ်ပြီးတော့လက်ချုပ်တေချာဖန်တီးပေးတဲ့အကောင်စားဝတ်စုံတွေဖြစ်ပြီးတော့အဲ့ Haute Couture Fashion သတင်းပတ်ကိုပါရီမြို့တော်မှာကျင်းပခဲ့တာဖြစ်ပါလိမ့်ရှင် Hey y'all's friend I got to tell you something Oh yeah I want to be a celebrity yeah ဒီတက်တဲ့အောင်သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.
ပညာလောကနဲ့ထင်ရှားကြောကြားသူတွေရဲ့သတင်းတူတူထွထွားတွေကိုမအေးတနာကျော်ကစူးစီးတင်ပြသွားတာပါရှင်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။ဒီတစ်ပတ်မှာတော့အမေရိကန်နိုင်ငံဝါရှင်တန်ပြည်နယ်မှာနေထိုင်နေတဲ့မမမြတ်ဖြူဖြူရဲ့ယုံကြည်ရကိုနားဆင်ရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်
။ဒီနေ့ကျမပြောမယ့်အကြောင်းအရာကျမယုံကြည်နေတာကတော့အနာဂတ်မှာကျမတို့နေထိုင်နေတဲ့ကမ္ဘာကြီးဟာအခုထက်ပိုပြီးတိုးတက်စီပင်သားရွာပြောနေမယ်ဆိုတာပါပဲအခုလက်တလောကြားနေရဖက်နေရတဲ့သတင်းတွေကတော့ရာသီဥတုဖောက်ပြန်မှုတွေနဲ့တဘာဝဘေးရန်ရဲ့ဆိုးတွေအကြောင်းဘာသာရေးစီးပွားရေးနိုင်ငံရေးအစွန်းရောက်ဝါဒီတွေရဲ့လောဘဒေါသရံပွဲတွေအကြောင်းတွေကြောင့်ကဘာကြီးဟာအစိတ်စိတ်အမွှာမွှာဖြစ်ပြီးပျက်စီးဆုပ်ယုပ်လာတယ်လို့လူတွေတော်တော်များများကခံစားနေကြရပါတယ်ဒါပေမဲ့အဲ့ဒီမကောင်းသတင်းတွေနဲ့ဆန့်ကျင်ဘက်တွေဖြစ်တဲ့ကောင်းသတင်းတွေကတော့သတင်းအဖြစ်ရောက်လာတာအလွန်ကိုပဲနေပါလှပါတယ်ဥပမာပြောရရင်ကဘာတဝမ်းမှာဆင်းရဲတဲ့လူရန်းစားတွေတဖြည်းဖြည်းနေလာတယ်မှုကင်းတွေလည်းယောပါသွားတယ်လို့ယောဂါတွေကိုကာကွယ်နိုင်မဲ့ဆေးဝါးအသစ်တွေပေါ်လာပါတယ်ပညာရက်လူဦးရေတွေပိုများလာခဲ့တယ်ဆိုတာအထောက်အထားခိုင်လုံပါပဲနောက်နိုင်ငံတွေရဲ့စီးရင်ကောက်ယူချက်အရာလွန်ခဲ့တဲ့နှစ်တရာလောက်ကလူတွေရဲ့ပြည်မြတ်သက်တမ်းဟာ52နှစ်လောက်ကနေယနေ့ခေတ်မှာလူတွေရဲ့ပြည်မြတ်သက်တမ်းဟာ81နှစ်လောက်ထိရှိနေပါပြီ။ကမ္ဘာရဲ့ပညာရက်လူဦးရေရာဂိုင်နှုန်းကလည်း32ရာဂိုင်နှုန်းကနေ86ရာဂိုင်နှုန်းလောက်ထိမြင့်တက်လာတာကိုတွေ့ရပါတယ်။အမှန်တကယ်တော့လူတွေထင်သလောက်ကမ္ဘာကြီးဟာဆိုးဝါးပျက်စီးနေတာမဟုတ်ပါဘူးရှင်။ဒီတည်းမကပိုပြီးတော့လည်းပြောင်းလဲတိုးတက်လာလိမ့်မယ်လို့ကျမအကြွေးမဲ့ယုံကြည်ပါတယ်။လုံခဲ့တဲ့ရာစုနှစ်တွေကတည်းအစာပေါင်းမြုံများစွာတိုးတက်နေတဲ့ဤပညာတွေကလည်းတကယ်ကိုအမခန့်ပါပဲဤပညာတွေကိုအသုံးချပြီးကမ္ဘာပေါ်မှာပညာရဲ့အစ်စ်တွေ information တွေကိုလည်းအလွယ်တကူရယူနိုင်မယ်ဖြန့်ဝေနိုင်မယ်လေ့လာသင်ယူနိုင်မှာဖြစ်ပါတယ်ဆက်သွယ်မှုတွေကလည်းစရိတ်စကားတက်တာပြီးပိုလွယ်ကူလာတာတွေ့ရပါတယ် internet ခေတ်မှာ messenger facebook skype နဲ့ google search engine တွေအရာတွေအပြင်ကုန်စည်ကူးတန်းရောင်းဝယ်ဖောက်ကားရာတွေမှာလဲကမ္ဘာရှေ့ချမ်းကနေကမ္ဘာနောက်ချမ်းဘယ်နေရာကမဆိုလွယ်လင့်တကူစီးပွားရေးတွေလှုပ်လာနိုင်ပါတယ်ငွေကြေးဖလှယ်မှုစနစ်တွေကလည်းတိုးတက်ပြောင်းလဲနေပါတယ်ဟိုရုံကတကယ်ကိုငွေကြေးတက်နိုင်တဲ့လူရန်းစားတွေသာဝယ်ယူနိုင်တဲ့
ကင်မရာတွေ၊စတီရီယိုအင်တာတိန်းမန့်စနစ်တွေ၊ဖုန်းတွေစတဲ့တခုချင်းသောပစ္စည်းတွေဟာအခုခေတ်လူတော်တော်များများရဲ့လက်ထဲရောက်နေတဲ့မိုဘိုင်းဖုန်းသေးသေးလေးတွေထဲမှာဖြစ်နေပါပြီ။ကောင်းမွန်တဲ့တိုးတက်မှုတွေပါပဲ။တကယ်တိုးတက်ပြောင်းလဲခြင်းနဲ့လူစိတ်စွမ်းအားတွေရဲ့တီထွင်ကြံစနိုင်တဲ့အတတ်ပညာရှင်အသိပညာရှင်တွေရဲ့ powerful technology တွေပေါင်းစပ်လိုက်တော့ artificial intelligence robot လို့ခေါ်တဲ့ဉာဏ်ရည်ဓုနီးပညာသုံးစက်ရုပ်တွေကွန်ပျူတာအသုံးပြုစက်မှုလုပ်ငန်းတွေ nano technology လို့ခေါ်တဲ့အသေးစိတ်အဆင့်မြင့်နီးပညာတွေဖြစ်လာပြီးစိုက်ပျိုးရေး၊မွေးမြူရေးနဲ့ကုန်စည်ထုတ်လုပ်မှုတွေပိုကောင်းလာပါလိမ့်မယ်။တစ်ဖက်ကလည်းအဆင့်မြင့်ဇီဝဗေဒဆေးပညာတွေ၊နေအောင်ကြီးမှရတဲ့စွမ်းအား electric cars, drones, digital currency စတဲ့မရေတွက်နိုင်လောက်တဲ့တိုးတက်မှုတွေဟာကျမရေးစီးပွားရေးလူမှုဆက်ဆံရေးတွေကိုပါတဆင့်ပြီးတဆင့်ဆက်နွယ်ပြီးပြောင်းလဲလာစေပါတယ်။လူနေမှုအဆင့်တန်းတွေကိုတိုးတက်မြင့်မားလာစေမှာအမှန်ပါပဲရှင်။နောင်လာမယ့်အနာဂတ်မှာလူတိုင်းနှိပါဟာအခြေခံလိုအပ်တဲ့အစားအသောက်တွေပေါများနေမယ်။ရေမီပါဝါပြည့်စုံသန့်ရှင်းတဲ့အင်ယာတွေရှိမယ်။ပညာရေးစနစ်တွေပိုကောင်းမွန်လာမယ်။ဤပညာတက်ကနိုလော်ဂျီတွေကိုပိုပြီးတော့အသုံးပြုလာနိုင်ကြမယ်။ကျမပြီးအသက်တွေပိုရှိလာကြမယ်။လွတ်လပ်စွာရွေးချယ်ခွင့်ပြောဆိုခွင့်နေရှိတဲ့လူနေမှုအဖွဲ့အစည်းတွေထဲမှာလုံခြုံစွာနေနိုင်လာကြလိမ့်မယ်လို့ကျမယုံကြည်ပါတယ်။အဲ့ဒီတော့ကျမတို့တွေလည်းကိုယ်စွမ်းရှိသမျှဉာဏ်စွမ်းရှိသမျှဖက်တလန်းမှကူညီပြီးတော့တောက်ပတဲ့အနာဂတ်စီးသို့ပျော်ရွှင်စွာရှောက်လှမ်းကြပါစို့လို့နှိုးဆော်ရင်းဤကုန်းချုပ်ပါတယ်ရှင်။ကျေးဇူးတင်ပါတယ်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ပါရှင်အခုထုတ်လွှင့်ပေးခဲ့တဲ့တနိုင်းစာအစီအစဉ်ကိုအစီအစဉ်ပြပေးခြင်းမြန်မာစံနှုန်းချိန်ည10နာရီနဲ့7နာရီထိလိုင်းတိုမီတာ30နဲ့51တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားအောင်ပါပါခုတော့ကြားရှိတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုမှတင်ငိထိုက်ကပြောပြပေးပါအောင
်တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံပူးရဲရင်ချင်းမှုတရုတ်ပြပွဲကျင်းပဖို့စီစဉ်ထားတာကိုမြောက်ကိုရီးယားဘက်ကဖျက်လိုက်တဲ့အကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်တောင်ကိုရီးယားမီဒီယာတွေကမြောက်ကိုရီးယားအပေါ်လူထုရဲ့အစိုးမြင်သဘောထားတွေကိုအားပေးဖော်ပြနေတယ်လို့မြောက်ကိုရီးယားအစိုးရကဖြစ်တင်ပြီးတောင်ကိုရီးယားနိုင်ငံပျုံချန်ဆောင်ရသည့်အိုလံပစ်အကျိုးမြောက်ကိုရီးယားနိုင်ငံမှာဖေဖော်ဝါရီလ4ရက်နေ့ကျင်းပမယ့်အခမ်းအနားကိုဖျက်လိုက်တဲ့အကြောင်းပြောဆိုတာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကစစ်တပ်ကတူတခုမှဒီကနေ့တနင်္လာနေ့မနက်ပိုင်းတိုက်ခိုက်ခံရမှုအတွင်းအာဖဂန်မျိုးသားစစ်တပ်ကတပ်ဖွဲ့ဝင်12ဦးသေဆုံးပြီး16ဦးဒဏ်ရာရပါတယ်စစ်တပ်ကတူကိုလုံခြုံရေးယူထားတဲ့တပ်ဖွဲ့ကိုတိုက်ခိုက်ခဲ့တာဖြစ်ပြီးစစ်တပ်ကတူကိုမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်မာရှယ်ဖာဟင်အမျိုးသားကာကွယ်ရေးတပ်ကတူအနီမှာမိုးလင်းပြီးချိန်အထိဆက်ပြီးတော့တိုက်ခိုက်ခဲ့ကြတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေဒီကနေ့တနင်္လာနေ့မှာဝါရှင်တန် DC ကိုလာပြီးသမ္မတဒေါ်နယ်ထရန့်နဲ့အလို့သဘောနေလည်စာအတူစားသုံးမှာဖြစ်တယ်လို့အီရန်ဒုံးကျည်အစိတ်အပိုင်းတွေလို့ဆိုတာတွေကိုဆန့်စစ်ဖို့တွားရောက်ကြည့်ရှုကြမှာလည်းဖြစ်ပါတယ်။ဒါရုပ်ပြစ်ဒုံးကျည်အပိုင်းစာကြီးတွေကိုကောင်စီအဖွဲ့ဝင်တွေကြည့်ရှုဆန့်စစ်ခွင့်ရမှာပါ။ဝါရှင်တန်ကစစ်စခန်းတစ်ခုထဲမှာထပ်ထားတဲ့အဲ့ဒီဒုံးကျည်အပိုင်းစာတွေအကြောင်းပြီးခဲ့တဲ့ဒီဇင်ဘာလသတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေလေးကဖွင့်ချပြောဆိုထားတာဖြစ်ပါတယ်။ရေမန်နိုင်ငံကဟူတီသဘုံတွေကိုအီရန်ကတရားမဝင်လက်နက်တပ်ဆင်ပေးနေတယ်ဆိုတာကိုဒီဒုံးကျည်အပိုင်းအစတွေကညှင်းမရအောင်တက်သေးပြနေတယ်လို့သံမတ်ကြီးကပြောဆိုထားတာဖြစ်ပါတယ်
။တရင်ချင်းချုပ်ကမတင်ငိထိုက်ကကြီးညာပြခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝေးအောင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Vitex Sonic ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်ကို6နာရီကနေ9နာရီထိလိုင်းဒိုမီတာ 32kHz 9335လိုင်းဒိုမီတာ 40kHz 9680လိုင်းဒိုမီတာ 48kHz 6350နဲ့လဲလံမီတာ 190kHz 1500တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းသာရှင်လန်းပါစေရှင်။
Thank you.
This program has come to you from the Voice of America, Washington.